Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မေဂန်တန်ရဲ့2022ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းနည်းနည်းချင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဥက္ကမောင်စိုးမင်းနဲ့အတူသတင်းတွေကြည့်ကြပါမယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးလေစိတ်ကိုအရက်သားတွေထွက်ခွာရမှာလုံခြုံရေးအာမခံမယ်ဆိုတဲ့တာလီဘန်ထံကဂရိကဝတ်ရထားတယ်လို့အမေရိကန်ကပြောပါတယ်။မြန်မာနိုင်ငံရေးပြဿနာတွေကိုဘေးချိတ်ပြီးကိုဗစ် -19 ကာကွယ်ဆေးထိုးနိုင်ရေးဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗြိတိန်ကအင်ကန်နေမှာတိုက်တွန်းထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနားဆင်ရပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းကြားရမယ့်အစီအစဉ်တစ်ခုမှာတော့
So in line with resolution 2565, the UK is calling for an immediate and sustained humanitarian pause to allow vaccines.
ဒါကတော့လိုအပ်နေသူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးရရှိရေးနိုင်ငံတကာအကူအညီတွေကိုခွင့်ပြုဖို့မြန်မာစစ်ကောင်စီကိုကုလဆိုင်ရာဗြိတိန်ဒုသမ္မတကြီးကတိုက်တွန်းသွားတာပါ။လုံခြုံရေးကောင်စီမှမနေ့ကပြုလုပ်ခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲအကြောင်းအပြည့်အစုံတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီတတိပေးတဲ့ကြားက NUG နှွေဦးထီကိုရောင်းချလိုက်တဲ့အကြောင်းသတင်းပေးပို့ချက်အင်္ဂါညဆွေးနွေးကအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ။
အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တွေနဲ့အာဖဂန်မဟာမိတ်တွေကိုကာဘူးနိုင်ငံတကာလေးစိတ်ကနေလေရင်နဲ့ခေါ်ဆောင်ကဲထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်နဲ့တာလီဘန်ကြားအဆက်အသွယ်ရှိနေကြောင်းအမေရိကန်စစ်ထဏာချုပ်ပန်ဒီဂွန်တာဝန်ရှိသူတွေကအင်ကာနီမှာပြောပါတယ်။တာလီဘန်ဘက်ကဂရိကဝတ်ရထားတဲ့အကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။
Taliban have informed us that they are prepared to provide the safe passage of civilians to the airport.
ရဲသားတွေလေးစိတ်ကိုဘေးကင်းလုံခြုံစွာသွားနိုင်ရေးဆောက်ရွက်ဖို့ပြင်ဆင်ထားကြောင်းတာလီဘန်တို့ကအမေရိကန်ကိုပြောဆိုပြီးဒီဂရိကဝတ်အတိုင်းလိုက်နာဆောက်ရွက်ဖို့မျှော်လင့်ကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအင်ကာနီအင်ပီရိုသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောတာပါလေးစိတ်မှရှိတဲ့အမေရိကန်ရဲ့လုပ်ငန်းစဉ်တွေကိုတာလီဘန်ဘက်ကရံပြုထိပါတာမရှိဘူးလို့အမေရိကန်စစ်ဌာနချုပ်ပန်ဒီဂွန်ပြောခွင့်ရ John Kirby ကသတင်းထောက်တွေကိုပြောပါတယ်လေးစိတ်မှာရှိနေတဲ့အမေရိကန်တပ်မှုတွေကလည်းလေးစိတ်အပြင်မှာရှိတဲ့တာလီဘန်တပ်မှုတွေနဲ့အဆက်အသွယ်ရှိကြောင်းနေ့စဉ်အချင်းချင်းအဆက်အသွယ်လုပ်နေတဲ့အကြောင်းပင်ဒဂွန်ပြောခွင့်ရကထပ်လောင်းပြောပါတယ်။အမေရိကန်ဗဟိုစစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးဖရက်မက်ကင်စီကလည်းတင်းနှင်းကနေနေတုန်းကတာလီဘန်ကောင်းဆောင်ဖိုင်းနဲ့ကတားနိုင်ငံမှာတွေ့ဆုံခဲ့ပြီးအမေရိကန်ရဲ့ကယ်ဆယ်ရေးအစီအစဉ်ကိုတာလီဘန်တို့ထိပါမယ်ဆိုရင်အမေရိကန်စစ်တပ်အနေနဲ့ကာကွယ်သွားမယ်လို့သတိပေးပြောဆိုခဲ့ကြောင်းကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။အင်ကာနီနှောင်းပိုင်းအရောက်မှာကာဘူးမြို့တော်ဟမိခါဆိုင်နိုင်ငံတကာလေးစိတ်မှာအမေရိကန်တပ်ဖွဲ့ဝင်4000ကျော်ထိရှိမှာဖြစ်တယ်လို့လဲဗိုလ်ချုပ်ဝီလျံဟန့်တေလာကသတင်းထောက်တွေကိုပြောပါတယ်။ဗုဒ္ဓဟူးနေ့ကစလို့တနအိကြားတခါကယ်ဆယ်ရေးလေယာဉ်တွေပြန်တမ်းဖို့ရွယ်ထားပြီးတရက်ကိုအာဖဂန်ကနေလူပေါင်း5000ကနေ9000ထိကယ်တင်နိုင်မှာဖြစ်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်ရှင
်။အာဖဂန်စစ်တပ်မြန်မြန်ဆန်ဆန်ပြိုကွဲသွားတာဟာအာဖဂန်အစိုးရခေါင်းဆောင်တွေမှာတာဝန်ရှိကြောင်းမြောက်အတ္တလန္တိတ်စာချုပ်နေတိုတပ်ဖွဲ့ရဲ့အတူရင်မှုချုပ်ဂျန်စတော်ဒင်ဘတ်ကဖြစ်တင်ဝေဖန်လိုက်ပါတယ်။နေတိုမာမိတပ်ဖွဲ့တွေအနေနဲ့စစ်တင်နှံပေးတဲ့အခါမှာဘယ်လိုလုပ်တင်လဲဆိုတာအခုဖြစ်ရကနေသင်ခန်းစာယူတင်တယ်လို့လည်းအင်ကာနီကပြောဆိုလိုက်ပါတယ်။အာဖဂန်ခေါင်းဆောင်တို့ရဲ့အားနည်းချက်ကြောင့်လက်ရှိတွေ့မြင်ရတဲ့ခြေကွဲစရာအခြေအနေမျိုးရောက်ရှိခဲ့တာလို့လည်းပြောပါတယ်။2003ခုနှစ်ကတာလီဘန်တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ရုရှားနိုင်ငံကတော့တာလီဘန်အစိုးရအသစ်ကိုချက်ချင်းအတိမတ်ပြုမှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်နိုင်ငံမှာပါဝင်တဲ့အုပ်စုအလုံးညီနိုင်ဆွေးနွေးကြဖို့လေရုရှားနိုင်ငံရေးဝန်ကြီးဆာဂျီလက်ပရော့ကတိုက်တွန်းလိုက်ပါတယ်။တူရကီနိုင်ငံကတော့အာလီဘန်တာလီဘန်တွေနဲ့တခြားသက်ဆိုင်သူအင်အားစုတွေကြားညှိနှိုင်းပေးနေကြောင်းနိုင်ငံရေးဝန်ကြီးကအင်ကာနေမှာပြောကြားလိုက်ပါတယ်။လက်တလောအချိန်ထိတာလီဘန်တွေရဲ့ပြောကြားချက်အပေါ် အပြုသဘောရှုမြင်ကြောင်းလည်းပြောဆိုထားပါတယ်။တရုတ်နိုင်ငံကလည်းအာဖဂန်နစ္စတန်နိုင်ငံမှာအလေအလတ်နဲ့တည်ငြိမ်တဲ့ဘာသာရေးမူဝါဒတွေအတိုင်းကျင့်သုံးဖို့သက်ဆိုင်သူအားလုံးနဲ့ဆွေးနွေးညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းချိန်မှာရှေ့လျှောက်တာလီဘန်နဲ့ဆက်ဆံရေးအတွက်အဆင်သင့်ရှိနေကြောင်းတရုတ်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းတရုတ်အနေနဲ့နောက်ထပ်ဘာတွေဖြစ်လာမလဲဆိုတဲ့အပေါ်မှာစိုးရိမ်နေသလိုအာဖဂန်ကိုလုံခြုံရေးနဲ့စီးပွားရေးဆိုင်ရာမေမေရရပေးဖို့မရှိဘူးလို့နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဇူလိုင်လ28ရက်နေ့တုန်းကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့တာလီဘန်နိုင်ငံရေးဆိုင်ရာအကြီးအကဲမူလာအက်ဒူဂါနီဘာရာဒါတို့တရုတ်နိုင်ငံချန်ချန်းမှာတွေ့ဆုံဆွေးနွေးပါတယ်။အားလုံးပါဝင်တဲ့နိုင်ငံရေးဖွဲ့စည်းမှုတရက်ဖြစ်လာစေရေးတာလီဘန်ဘက်ကနိုင်ငံရေးပါတီတွေလူမျိုးစုတွေအားလုံးကိုစုစည်းဆောင်ရွက်မယ်လို့မျှော်လင့်ကြောင်းတရုတ်ကပြောပါတယ်။တရုတ်နဲ့ဆက်ဆံရေးပိုကောင်းလာဖို့မျှော်လင့်ကြောင်းနဲ့အာဖဂန်မျိုးကိုအသုံးချပြီးတရုတ်ကိုထိခိုက်အောင်လုပ်မယ်။ဘဲတပ်ဖွဲ့ကမှခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကပြောဆိုတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချောင်ရင်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တာလီဘန်ဘက်ကအခုလိုပြောဆိုမှုကိုတရုတ်ဘက်ကကြိုးဆိုပြီးမယ်လဲအမေရိကန်နဲ့ရုပ်သိမ်းသွားပြီးတဲ့နောက်လုံခြုံရေးနဲ့စီးပွားရေးအပေါ်ဆူဆူရွရွတက်ရောက်လာနိုင်ချေကိုတော့တရုတ်ကစိုးရိမ်တယ်လို့အမေရိကန်မှာရှိတဲ့ German Marshall Fund ကပညာရှင်တဦးဖြစ်တဲ့ Andrew Swart က BOA ကိုပြောပါတယ်။တရုတ်နဲ့တာလီဘန်ကြားဆက်ဆံရေးမှာအခက်အခဲတချို့ရှိနေဆဲဖြစ်ပြီးအချိန်တိုအတွင်းအာဖဂန်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဒါမှမဟုတ်လေတရုတ်ရဲ့စီးပွားရေးဆိုင်ရာအထောက်ပံ့တွေရှိလာမှာမဟုတ်ပဲနောက်ထပ်ဖြစ်လာမယ့်ကိစ္စတွေအပေါ်တရုတ်ကသတိထားဆောင်ရွက်မယ်လို့လည်းပညာရှင် Smoke ကပြောပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းယူပြီးနောက်ထောင်ပေါင်းများစွာရှိတဲ့တိုင်းပြည်ကနေထွက်ပြေးလာကြသူတွေကိုမူရင်းနိုင်ငံတွေစီအတင်းကျပ်ပြန်မပို့ဖို့အတွက်နိုင်ငံအားလုံးကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတိုက်တွန်းလိုက်ပါတယ်။အရင်တုန်းကလက်မခံပဲညစ်ပယ်ခံရသူတွေအပါအဝင်အာဖဂန်ကနေလုံခြုံပေးခြင်းနဲ့နေရာတွေကိုထွက်ပြေးလာကြသူတွေအားလုံးကိုနိုင်ငံတကာကျင့်ဝတ်နဲ့အညီလက်ခံပေးဖို့နိုင်ငံအားလုံးအနေနဲ့တာဝန်ရှိကြောင်းနဲ့အဲ့ဒီဒုက္ခသည်တွေကိုအတင်းအကျပ်ပြန်မပို့ဖို့ UNHCR ပြောခွင့်ရရှာဗီယာမန်ဒူကဂျနီဗာရုံးချုပ်မှာအင်ကာနီကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ဒီနှစ်အစပိုင်းကလေးကစစ်ပွဲပြိပကတွေနဲ့မလုံခြုံမှုတွေကြောင့်အာဖဂန်နစ္စတန်နိုင်ငံမှာပြည်တွင်းဒုက္ခသည်9သိန်းခွဲကျော်ရှိတယ်လို့ UNHCR ကပြောပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်နိုင်ငံမှာအရေးပေါ်အကူအညီတွေချက်ချင်းလုံးဆောင်မပေးဘူးဆိုရင်ဒီနှစ်အကုန်လောက်မှာအသက်9နှစ်အောက်ကလေးငယ်4တန်းလောက်ဟာအာဟာရချို့တဲ့မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာကလေးငယ်များရန်မုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်။အဲ့ဒီအထက်ကကလေးငယ်တစ်တန်းလောက်ဟာစိုးစိုးဝါးဝါးခံစားရမှာဖြစ်တယ်လို့လည်းဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာကလေးငယ်တွေအတွေ့အလွန်အန္တရာယ်များတဲ့နေရာဒေသဖြစ်ပြီးနှစ်ဆဇန်နဝါရီလကတည်းကကလေးပေါင်း950ကျော်အသက်ခံခဲ့ရပြီး1400ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီနှစ်အာဖဂန်နစ္စတန်အတွက်ရန်မုံငွေတန်ပေါင်း1300ထည့်ဝင်ကြဖို့ကုလသမဂ္ဂကပန်ကြားခဲ့ပြီးမဲ့40ရာခိုင်နှုန်းတောင်မပြေဘဲတန်80လောက်လိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133တိုင်းဒိုမီတာ40 kHz 8413တိုင်းဒိုမီတာ57 kHz 5895နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါသေးတယ်။မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဖေးဖယ်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနှံရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ဗြိတိန်နိုင်ငံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရေကူလာတမကလုံခြုံရေးကောင်စီမှာအင်ကာနစ်ကဒီကပိတ်ဆွေးနွေးတာမှာဒီကိစ္စကိုအလေးထားပြောဆိုခဲ့တာလို့လဲကုလာတမကဆရာဗြိတိန်ဒုတိယသံအမတ်ကြီး James Carrigy ကပြောပါတယ်
။ We will work with council members and international partners including Gavi.
ကောင်စီအဖွဲ့ဝင်တွေကာကွယ်ဆေးနဲ့ကာကွယ်ဆေးထိုးနှံရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ Gavi အပါအဝင်နိုင်ငံတကာမိတ်ဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ကွယ်ယုံကြည်မှုတွေကိုထည့်သွင်းမစင်စားဘဲဒန်းတူညီမျှတဲ့ဤနဲ့မြန်မာပြည်သူတွေကာကွယ်ဆေးရရှိအောင်ဆောင်ရွက်သွားမယ်အကြောင်းဗြိတိန်ဒုတိယသံအမတ်ကြီးကပြောပါတယ်။အင်ကာနစ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ် Erwin Yusuf ကလည်းမြန်မာနိုင်ငံတွင်လူသားချင်း င်းစာနာထောက်ထားမှုရှုထောင့်နဲ့နိုင်ငံရေးပြည်ထနာတွေကိုခေတ္တရန်နာပြီးနိုင်ငံတကာဘက်ကခိုင်ခိုင်မာမာတုံ့ပြန်ဆောင်ရွက်ရေးကိုထောက်ခံတောင်းဆိုခဲ့ကြောင်းလည်းဗြိတိန်သံအမတ်ကြီးကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းနေရစွန့်ကွာထွက်ပြေးရသူတွေအပါအဝင်အရေးပေါ်စားနိုင်စားနာအရေးပေါ်စားနာမှုအကူအညီလိုအပ်နေသူ3သန်းလောက်ရှိကြောင်းကုလသမဂ္ဂကပြောပါတယ်။အရင်ကတည်းကအရေးပေါ်အကူအညီလိုအပ်နေသူတွေပြိပခဖြစ်ပွားရာဒေသကတတန်းလောက်အပြင်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရေးပေါ်အကူအညီလိုအပ်နေသူတွေနိုင်ငံတဝန်းမှာ3တန်းလောက်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံအိုချာကအင်္ဂါနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဇူလိုင်လကုန်ပိုင်းနဲ့အောက်တိုဘာလကုန်ပိုင်းအတွင်းမုတ်တုံမိုးကြောင့်ရေကြီးခဲ့တဲ့ကချင်ကရင်မွန်ရခိုင်ရှမ်းအစီပိုင်းနဲ့မန္တလေးတိုင်းသတင်းသားတိုင်းတို့မှလည်းလူပေါင်း 13,500 ကျော်ဒုက္ခရောက်နေတယ်လို့လည်းပြောကြပါတယ်ခင်ဗျာ
။ဟေတီမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းငလင်တန်တင့်ခဲ့ပြီးတဲ့နောက်အပူပိုင်းလေဗီယာနဲ့ရဝင်း Grace ဝင်ရောက်တိုက်ခတ်တာကြောင့်မိုးသည်ထံလေပြင်းတိုက်ခတ်မှုနဲ့ထပ်ပြီးတော့ကြုံရပါတယ်။အပူပိုင်းမုန်တိုင်းဖြစ်ပို့ပြီးတော့အားကောင်းလာတဲ့ Grace မုန်တိုင်းဖြတ်တန်းတိုက်ခတ်နေတာမှာအင်ကာနစ်အထိဟေတီနိုင်ငံတောင်ပိုင်းမှာမိုးရေချိန်38စင်တီမီတာအထက်ထိရောက်ရှိနိုင်ပြီးရုတ်တရက်ရေကြီးမြေပြိုမှုအန္တရာယ်ရှိကြောင်းအမေရိကန်ဟာရီကိန်းစောင့်ကြည့်ဌာနကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့စနေနေ့ကပြင်းအား9.2မဂနီတူးရှိတဲ့ငလင်တန်းကိုအဆိုးဆုံးခံရတဲ့နိုင်ငံတောင်ပိုင်းမှာအသက်ရှင်ချင်ရသူတွေကိုရှာဖွေခဲ့စေရင်နောက်ဘေးလွတ်ရာရွှေ့ပြောင်းရသူတွေအတွက်အခုအညီအထောက်ပံ့ပေးရေးကိုပါထိခိုက်သက်ရောက်နေပါတယ်ရှင်။
နယူးဇီလန်နိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတကြောပြန်တွေ့ရှိခဲ့တာကြောင့်အင်္ဂါနေ့ကစလို့သွာလာလှုပ်ရှားမှုတွေကို3ရက်ကန့်သတ်လိုက်ကြောင်းဝန်ကြီးချုပ်ဂျက်စီဒါအာရင်းကကြေညာလိုက်ပါတယ်။6လအတွင်းပထမဆုံးအကြိမ်ဖြစ်နယူးဇီလန်ရဲ့အကြီးဆုံးမြို့ဖြစ်တဲ့အောက်ကလန်မြို့မှာအသက်58နှစ်အရွယ်အမျိုးသားတဦးရောဂါကူးစက်တာတွေ့ရှိခဲ့တာပါ။ရောဂါပိုးဘယ်လိုကူးစက်တယ်ဆိုတာကိုတော့တိတိကျကျမသိရသလိုကူးစက်မြန်ဗီဇာပြောင်းဒယ်လ်တာပိုးအမျိုးအစားဟုတ်မဟုတ်ဆိုတာကိုလည်းမသိရသေးဘူးလို့နယူးဇီလန်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တနိုင်ငံလုံး3ရက်အသွားအလာကန့်သတ်မယ်ဆိုပေမဲ့အခုပိုးရှိသူနေထိုင်တဲ့အောက်ကလန်မြို့နဲ့သူသွားခဲ့တဲ့ကိုရိုမိုရိုမြို့ကိုတော့သတင်းတစ်ပတ်တည်းတည်းအသွားအလာကန့်သတ်မှာဖြစ်ပါတယ်။လူရေ5သန်းဝန်းကျင်ရှိတဲ့နယူးဇီလန်နိုင်ငံမှာကိုဗစ်ရောဂါကူးစက်သူ3000နီးပါးနဲ့သေးဆုံးသူ26ဦးရှိခဲ့ပြီးကယောဂါကိုနိုင်နိုင်နင်းနင်းထိ ंछ ုံနိုင်တဲ့နိုင်ငံတစ်ခုအဖြစ်လဲသတ်မှတ်ခံထားရပါတယ်ခင်ဗျာ
။နတ်တင်ကြီးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။ပုတ်တပုနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့သတင်းပေးပို့ချက်တွေကိုထုတ်လင်းမှာပါ။အခုတော့ဒီလုံခြုံရေးကောင်စီမှာမနေ့ကမြမအရေးတကပိတ်ဆွေးနွေးပွဲအကြောင်းကိုတင်ပြမှာပါ။နိုင်ငံရေးပဋိပက္ခတွေကြားကိုဗစ်ကပ်ရောဂါနဲ့ပါရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကာကွယ်ဆေးတွေအမြန်ဆုံးထိုးနှံနိုင်အောင်ကြိုးပမ်းကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ကပ်ရောဂါဒဏ်အပြင်းထန်ခံနေရတဲ့မြန်မာနိုင်ငံမှာလူမှုကျန်းမာရေးပြဿနာကိုရှေ့တန်းတင်ဖြေရှင်းကြဖို့လေကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီးကအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောလိုက်တာပါ။ဒီလိုဒီနယူးယောက်ကုလသမဂ္ဂဌာနချုပ်ကလုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်အရမနေ့အင်္ဂါနေ့နက်နက်ပိုင်းမှာမြမအရေးတကပိတ်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုအဓိကအစီရင်ခံတင်ပြခဲ့သူတွေကတော့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ်လည်းဖြစ်ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ရေးအကြီးအကဲရာမစ်ရာဂျာစင်ဟမ်တို့ဖြစ်ပါတယ်။အခုလိုတင်ပြဆွေးနွေးချက်တွေနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းမရှိပေမဲ့ COVID-19 ကပ်ရောဂါတတိယလှိုင်းဒဏ်ကိုအလူးလဲခံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်အသေးကိုနေ့စဉ်နဲ့အမျှပုံမဆိုးရွားလာနေတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတမတ်ကြီး James Kararuki ကဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်
။ The humanitarian crisis in the country is getting worse each day as a third wave of COVID ravages
COVID တရားလှန်တန်ခံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအချက်အသေးနေ့စဉ်နဲ့အမျှပုံမဆိုးရွားလာနေပါတယ်။အာဏာမသိငင်ကဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးနှံမှုနဲ့COVID-19 ရောဂါကာကွယ်ရေးအစီအစဉ်အခိုင်အမာရှိခဲ့ပါတယ်။ဒါပေမဲ့အခုမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာအလုံးမလုံးနိုင်တဲ့လောက်ဖြစ်နေပါတယ်။ဆေးရုံတွေ၊ဆရာဝန်တွေ၊သူနာပြုတွေကိုဆက်လက်ဓာတ်ရိုက်ဖမ်းဆီးနေတဲ့လောက်ရက်ကလည်းလက်ခံနိုင်စရာအကြောင်းမရှိပါဘူး။နိုင်ငံလူကြီးရေ300ခန့်လုံးပဲကာကွယ်ဆေးထိုးခဲ့ကြတာဖြစ်ပါတယ်။
ဒါကြောင့်လည်းပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာ COVID-19 ကာကွယ်ဆေးရရှိရေးအတွက်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်မှုဒီနှစ် February လကလုံခြုံရေးကောင်စီမှကန့်ကွက်သူမရှိချမှတ်ခဲ့တဲ့ဆုံးဖြတ်ချက် 2965 အရမြန်မာနိုင်ငံမှာလိုအပ်နေသူအလုံးအတွက် COVID ကာကွယ်ဆေးရရှိရေးစစ်ကောင်စီအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဒေဒိဒုတမတ်ကြီးကာရီရူကီကအခုလိုတောင်းဆိုခဲ့ပါတယ်
So in line with resolution 2565, the UK is calling for an immediate and sustained humanitarian pause.
လူသားချင်းစာနာမှုဆိုင်ရာစစ်မှတ်ဖြစ်ပွားမှုကိုအချိန်အတိုင်းသာတစ်ခုတည်းချက်ချင်းရပ်တန့်ပြီးမြန်မာနိုင်ငံမှာလိုအပ်နေသူအလုံးအတွက် COVID ကာကွယ်ဆေးရရှိရေးခွင့်ပြုဖို့ဗြိတိန်နိုင်ငံအနေနဲ့တောင်းဆိုပါတယ်။ဒါအပြင်ဆေးဘက်ဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအနေနဲ့တိုက်ခိုက်ခံရမယ့်အရေးစိုးရိမ်ထိတ်လန့်မှုမရှိအလုံးလုံးခွင့်ရဖို့လည်းတောင်းဆိုပါတယ်။
ဒါပြင်မြန်မာနိုင်ငံမှာကာကွယ်ဆေးလိုအပ်နေသူတွေအတွက်နိုင်ငံတကာအကူအညီတွေရရှိရေးလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အတူအခြားသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိကြောင်းလည်းပြည်ထောင်တာမတ်ကြီးကအခုလိုသတင်းတောက်တွေကိုပြောသွားပါတယ
်။ We will work with council members and international partners including Gavi
ဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကာကွယ်ဆေးနဲ့ကာကွယ်ဆေးထိုးနှံရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ Gavi အပါအဝင်နိုင်ငံတကာမိတ်ဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ွယ်ယုံကြည်မှုတွေကိုထည့်သွင်းနေစဉ်းစားပဲတန်းတူညီမျှတဲ့ဤနဲ့မြန်မာပြည်သူတွေကာကွယ်ဆေးရရှိအောင်ဆောင်ရွက်သွားဖို့ရှိပါတယ်။ကာကွယ်ဆေးကိုနိုင်ငံရေးအတွက်အသုံးမချသင့်ပါဘူး
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားဝင်ကြီးအဲရွန်ဝင်ယူဆုဖ်ကိုခတ်အပ်ခဲ့တာကိုလုံခြုံရေးကောင်စီအနေနဲ့ကြိုဆိုသလိုမနေ့ကမြန်မာအရေးတကပိတ်ဆွေးနွေးပွဲမှာလည်းသူကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တယ်လို့ပြည်ထောင်တာမတ်ကြီးကပြောသွားပါတယ်။
Foreign Minister of Brunei, Dato Eriwan, the new ASEAN Special Envoy, joined our meeting today, and we welcome this appointment.
လူသားချင်းစာနာမှုဆိုင်ရာစစ်ဆေးဖြစ်ပွားမှုကိုရပ်တန့်ပြီးနိုင်ငံတကာရဲ့အင်းနဲ့အားနဲ့တုံ့ပြန်မှုတွေရရှိဖို့တောင်းဆိုချက်မှာအာဆီယံအထူးကိုယ်စားလှယ်နဲ့ပူးပေါင်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့ April လကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘုံတဘောတူညီချက်၅ချက်ကိုအခုချိန်ထိအကောင့်အထည်ဖော်နိုင်ခြင်းမရှိသေးပါဘူး။အခုလိုအထူးကိုယ်စားလှယ်ခန့်အပ်မှုဟာဒီအချက်တွေအကောင့်အထည်ဖော်ရေးအချိန်ညှင့်တင်နိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကိုလည်းအာဆီယံအထူးကိုယ်စားလှယ်အနေနဲ့အမြန်ဆုံးတွားရောက်ပြီးသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်။လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့လူသားချင်းစာနာမှုပြဿနာဒါမှမဟုတ်နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထွက်ပေါ်လာဖို့ရှိမရှိသတင်းတော်တဦးရဲ့အမေကိုတော့တာမတ်ကြီးကအခုလိုဖြေကြားခဲ့ပါတယ်။
So we've had a lot of consensus in the council through the year and we all signed up to 2565. Today was a private meeting.
လုံခြုံရေးကောင်စီမှဒီနှစ်တစ်လျှောက်လုံးသဘောတူညီချက်တွေရှိခဲ့ပါတယ်။ဆုံးဖြတ်ချက်အမှတ် 2565 ကိုလည်းကျွန်တော်တို့အားလုံးလက်မှတ်ရေးထိုးခဲ့ကြတာပါ။တကပိတ်ဆွေးနွေးပွဲအဆင့်တွေမှာရှိပါသေးတယ်။ရလက်ထွက်မလာသေးပါဘူး။ဒါပေမဲ့လုံခြုံရေးကောင်စီအစည်းအဝေးအတွက်အစီအစဉ်ထဲမှာဒီကိစ္စတွေရှိနေပါတယ်။လူသားချင်းစာနာမှုဆိုင်ရာအရာစစ်မှတ်ဖြစ်ပွားမှုတွေရပ်တန့်ပြီးအကူအညီတွေခွင့်ပြုဖို့တောင်းဆိုချက်တွေပြင်းပြင်းထန်ထန်ရှိနေပါတယ်။ဒါကြောင့်အခွင့်အသာတွေနဲ့ဒီကိစ္စကိုလုံခြုံရေးကောင်စီမှဆွေးနွေးသွားဖို့ရှိပါတယ်
။ဒါကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတမတ်ကြီး James Karariki ကသတင်းတောက်တွေကိုပြောသွားတာပါ။ဒီတော့တွင်ဒီ COVID-19 ကပ်ရောဂါဆူဆူရွားရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကာကွယ်ဆေးတွေလိုအပ်နေပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုအခြေအနေတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအခက်အခဲကြုံတွေ့နေရတဲ့အခြေအနေကိုကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bagana ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းကုလသမဂ္ဂမှာပြုလုပ်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းမှာလည်းတတိပေးပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းစီစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်ရှင်။အခုတော့မင်းကင်းကအခြေအနေတွေကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာဆရာနာတင်းကြီးနောက်ပိုင်းလက်နက်ကင်တွေရဲ့လက်ချက်နဲ့အရက်သားတိတ်ဆုံးမှုတွေရှိနေရမှာအင်္ဂါနေ့ကလည်းသခိုင်းတိုင်းမင်းကင်းမြို့မှာနှစ်ဦးတိတ်ဆုံးခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကုခင်မောင်စိုးမင်းကပြောပြမှာပါရှင်
။မနေ့အင်္ဂါနေ့မွန်လွယ်ပိုင်းကသခိုင်းတိုင်းမင်းကင်းမြို့မှာကိုင်းရဝယ်နေတဲ့မြို့ကန်နှစ်ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေအပြင်အတူလိုက်ပါလာသူတစ်ယောက်ကနှကောင်းစည်းမတက်ဘူးဆိုပြီးပြစ်တင်ပြောဆိုရာကနောက်ဆုံးမှာတနတ်နဲ့ပြစ်ခတ်တဲ့အထီးဖြစ်ခဲ့တာလို့မြို့ကန်တယောက်က VOA ကိုပြောပါတယ်
။နေ့လည်ကပေါ့နော်ဒီနေ့လည်က2030ဝန်းကျင်မှာဖြစ်သွားတာ။ဒီပေါ့ဟိုကွန်းရဆိုင်တစ်ဆိုင်မှာပေါ့။ကွန်းရဆိုင်တစ်ဆိုင်မှာဒီကွန်းစားဖို့ဓာတ်စောင့်နေကွန်းဝင်နေကိုစောင့်နေရတယ်။လူစောင့်နေတဲ့ချိန်မှာသူကမက်စကပါတယ်ပြမက်စကအောက်ဆားတာ။ဟိုကန်ဆက်ဆက်တဲ့ချိန်မှာသူမက်စကလို့ဆိုပြီးတော့မှအဲဒီဆက်ကောင်စီကကောင်က တက်လာမှရှာတက်မှရှာတော့ဟိုကဒီပြည်သူကလည်းဒါတောင်းမှန်တာပေါ့တော့ကိုတောင်းမှန်တယ်ဒီတောင်းမှန်တယ်ဒီတော့ဒီကုန်းဝယ်နေလို့ပါပေါ့လားမက်စတာမှာဗျာဆရာလိုင်းကခေါ်ပြီးတော့တောင်းမှန်တယ်ဘူးထောက်ကိုတောင်းမှန်တယ်ဗျာအဲ့ဒါကအဲ့လိုတောင်းမှန်ပြီးထွက်သွားတော့သူကတော့ပြောပြီးတော့တင်နောက်ကနေပြောမှာခေါင်းတက်နေချိန်မှာကိုပြည်တာမူးနေမူးနေတဲ့ခါကျတော့လုံမပြောမှာပြောသူကမူးနေတယ်မပြစ်လိုက်တာပေါ့
တေဆုံးသွားသူတွေဟာမင်းကြီးမြုပ်အနီးကကျွန်းတော်အနောက်ရွာနဲ့မင်းသားဘက်ရွာသားတွေဖြစ်ကြပြီးအလောင်းတွေကိုစစ်ကောင်စီတပ်သားတွေကယူဆောင်သွားကြတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးမြုပ်ကဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့အရသာတေဆုံးမှုသတင်းတွေထွက်ပေါ်နေတယ်လို့အာဏာပိုင်တွေနဲ့နှိစက်သူတွေကိုအာဏာသိမ်းမှုစန့်ကျင်တဲ့သူတွေကတိုက်ခိုက်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တနင်္လာနေ့ညပိုင်းကလည်းစကိုင်းတိုင်းမြောင်မြို့နယ်တထေးကုန်းကျေးရွာမှာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုအသက်ခံခဲ့ရတယ်လို့မြို့ကန်တယောက်ကပြောပါတယ်
။သူ့အိမ်မှာရှိတဲ့အချိန်ကခေါင်းအားကြီးတော်တော့ဘောနော်အဲ့မှာဝင်လာပြီးတော့အဲ့လိုတက်လိုက်တယ်ပေါ့။သူကကျတော့ဘာလို့အဲလုပ်တယ်ဆိုကြဒီစစ်တပ်တရင်လေးပေါ့နော်တလန်ပေါ့ဗျာအဲအားလုံးကိစ္စလုပ်တယ်သူကဒီရွာကိုလည်းပဲဒီအဲတထေးကုန်းပေါ့သူ့ရွာကိုလည်းပဲစစ်တပ်ကြီးခေါ်ဝေးရတော့သူကသူနဲ့နှိစက်ရတယ်သူနဲ့ဆက်ဆက်ရအဖွဲ့လေးပေါ့အားလုံးရွာမှာရှိတဲ့တရချမ်းနေထဲမှာရှိတဲ့ရွာတွေကိုသူကအစည်းလုံးပြီးတော့အစည်းဝေးပါညာဟာလို့သူတို့အဖွဲ့လေးကြီးနေလဲ၃ချိန်တော့စည်းဝေးလုပ်ပြီးတော့ဟာပေါ့ရွာကိုစစ်တပ်ခေါ်ပဲပါညာပေါ့နော်အဲအားမျိုးတွေတလန်ပရင်ပေးတယ်ပေါ့နော်အားလုံးလုပ်တယ်ပေါ့အဲ့လေကောင်းစီရခံရတဲ့အုပ်ချုပ်မှုတွေဖြစ်တာနဲ့အတူတနင်္လာနေ့ကလည်းရှင်းလိုက်တာပဲဟုတ
်တနင်္လာနေ့အစောပိုင်းမှာပဲမန္တလေးတိုင်းမြင်းကြံမြို့နယ်မီးပေါက်ကြီးရွာအုပ်ချုပ်ရေးမှုနဲ့သူ့ရဲ့သားဖြစ်သူတို့ဟာတဲပင်ကြီးရွာအနီးမှာအသက်ခံခဲ့ရပြီးညနေပိုင်းမှာတဲပင်ကြီးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးကြီးရွာသား၃ဦးကိုဖမ်းဆီးခေါ်ဆောင်သွားသေးတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာဆီအာနာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အရတားသေဆုံးမှုတွေနေရက်စွန့်ခွာထွက်ပြေးရတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးထားပါတယ်ခင်ဗျာ
ဒါကတော့မင်းကြီးမျိုးကအခြေအနေအကြောင်းကိုကိုခင်မောင်စိုးမင်းကတင်ပြခဲ့တာပါအခုတော့ NUG ရဲ့ຫນွေဦးတီဒီရောင်းချနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာဆီယာနာပိုင်းတွေကအရေးယူမယ်လို့တတိပေးနေတဲ့ကြားတွေကပဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အွန်လိုင်းလွှင့်ချီညွေဦးထီရောင်းချမှုကိုတနင်္ဂနွေနေ့ကစပြီးအွန်လိုင်းကနေဆက်ပြီးလုပ်နေပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုရဲမွန်ကပြောပြမှာပါ။
အမျိုးသားညီညွတ်ရေးအစိုးရ NUG ကငွေဦးထီ e-lottery ကိုဩဂုတ်လ15ရက်နေ့ကစတင်ခဲ့ရမှာတက်မှတ်ထားတဲ့ထီအဆောင်အရေ9000ကိုပထမဆုံးနေ့မှာပဲနိုင်ရီပိုင်းတွင်ရောင်းချခဲ့ရပြီးတော့ဒုတိယနေ့မှာလည်းထီအဆောင်အရေ9200ကျော်ရောင်းချခဲ့ရတယ်လို့ပြောပါရယ်ရန်ကုန်ငွေအတွက်ရည်ရွယ်ပြီးထီရောင်းချတဲ့အစီအစဉ်မှာဒဇန်ကိုကျပ်2000တက်မှတ်ထားပြီးတော့ထီစုကြီးကတော့ဒစုကို15သိန်းတက်မှတ်ထားပါရယ် NUG ကဖွဲ့စည်းထားတဲ့စီမံကိန်းဗန္ဒန်ရေးနဲ့ယင်းနှိမ့်နှုတ်နယ်မှုဝန်ကြီးဦးတင်ထွန်းနိုင်ကတော့စုကြီးဝင်နဲ့ပတ်သက်လို့အခုလိုရှင်းပြပါရယ်
ကြည်ရောက်ဆိုင်ရလို့လာတော့ပြောစရာတိုင်းလို့ဆိုဆိုင်ရတဲ့ CDM ပါတန်လေးအတွက်ပုံစံတော့ဖြစ်ပြီးသုံးနေရတိုင်းလို့ဆိုတော့ပဲဖြစ်တယ်ပြည့်တဲ့တော့ဖြစ်ပါတယ်ဒေါ်လာရေးချီဖြစ်တဲ့အပြင်ကြည်ထိုးတဲ့လူနဲ့ကြည်ပေါက်တဲ့လူရဲ့လုံခြုံရေးကိုအဓိကအစားကာကွယ်ပေးလို့ရတဲ့အတွက်ပုံမှန်ကုနေတာရှိနေလို့စိတ်ဆောင်ချီတဲ့သူတွေမပေးနိုင်တာလို့လည်းဒါနဲ့ပြီးကြဖို့စူပြေတောင်းပန်လိုပါတယ်
ထီဝရဏဦးတယောက်ကတော့ຫນွေဦးထီထိုးပြတဲ့အကြောင်းအခုလိုပြောပါတယ်
။အောင်ပါလီတုံးကတော့ကျွန်တော်တို့ကစုကြီးပေါက်ရှင်လို့ထိုးတာ။ခုຫນွေဦးထီကတော့ဒါပြောရမယ်ဆိုရင်တော့နိုင်ငံသားတယောက်အနေနဲ့ဒါအားပေးခြင်းလို့ထိုးတာဒါမျိုးပေါ့။အဲ့ဒါတော့မတူအနှစ်သာရခြင်းဟု
တ်။ NUG ရဲ့ထီလုပ်ငန်းကိုတော့တရားဝင်မှုဆိုပြီးအာဏာပိုင်တွေကအရေးယူဖို့ပြင်ဆင်နေတာပါ။ຫນွေဦးထီကန်ဆန်းမဲ့သူတွေရဲ့ဘဏ်အကောင့်တွေကိုစောင့်ကြည့်ဖို့ကိုလည်းစစ်ကောင်စီဘက်ကညွှန်ကြားထားပါတယ်။ဘဏ်တွေအနေနဲ့တန်တရားဖြစ်ဖွယ်ကိစ္စတွေဖြစ်လာရင်တက်ဆိုင်ရာအဖွဲ့အစည်းကိုတရင်ပေးပို့ဖို့ညွှန်ကြားထားတယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။ຫນွေဦးထီကိုပူးပေါင်းရန်ရောက်တဲ့လုံဆောင်မှုတွေကိုငွေကြေးခေါ်ဝါချတိုက်ဖြတ်ရေးဥပဒေအကြမ်းဖက်တိုက်ဖြတ်ရေးဥပဒေအရပြည်ထရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးအရေးယူသွားဖို့စီစဉ်ထားတယ်လို့ VOA ကပြောပါတယ်
။ဒီကတော့ NUG နဲ့ CRP ဆိုတာတရားဝင်ဖွယ်ကြည့်ဖြစ်တယ်။ဒီတရားဝင်ဖွယ်ကြည့်ကတရားဝင်ဆိုတာလုပ်နေတဲ့ຫນွေဦးကိုသူကစီးပွားနဲ့ပြုလုပ်တာပေါ့စီးပွားသူဥရဲမကြီးပေါ့ဗျာအဲ့လိုဥရဲမကြီးရဲ့ဖွဲ့စည်းရနေပြီးတော့ခုလိုစီးပွားတဲ့ခါမှာသူကတရားဥရဲနဲ့ဖွဲ့ထားတဲ့အကောင့်တွေကိုသုံးပြထားတာတို့နိုင်ငံတော်မှာတရားဝင်သုံးနေတဲ့ဇနီးစစ်တမ်းတွေကိုသုံးပြီးဆွဲကြောင်းတာတို့ရှိလာမယ်ဆိုရင် ဒါဒီပြည်ပြည်သားစီဒီဟိုနိုင်ငံနဲ့ဗန္ဒိုင်းရေးဝင်လာတယ်ဒီနိုင်ငံနဲ့တို့ဘူဘိုင်းတွေကျက်ထူတော့
မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းအခွန်များဦးစီးဌာနရဲ့အောင်ပါလေထီလုပ်ငန်းတွေမှာအခက်အခဲတွေကြုံခဲ့ရတာပါ။အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားသူတွေကြားထီအယောင်ကျခဲ့တာကြောင့်ဈေးကွက်မြင့်နေမှုကြိုးပမ်းတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ဒါကတော့ဒီ NUG ကနေပြီးတော့ရောင်းချနေတဲ့ຫນွေဦးထီကြောင်းတည်င်းပေးပို့ချက်ကိုပြောပြသွားတာပါ။အခုတော့မြန်မာအလုံသမားတွေကိုဗစ်ကူးစက်ခံရတဲ့ထိုင်းပင်လယ်စာစက်ရုံယာယီပေးလိုက်တဲ့တည်င်းပေးပို့ချက်ကိုတင်ဆက်မှာပါ။ထိုင်းနိုင်ငံရနောင်းတီနယ်အတွင်းမှာရှိတဲ့ပင်လယ်စာထုတ်လုပ်ရေးစက်ရုံမှာထိုင်းနဲ့မြန်မာအလုံသမား290ကိုဗစ်ရောဂါကူးစက်နေတာကိုစစ်ဆေးတွေးရှိတာကြောင့်အာဏာပိုင်တွေကစက်ရုံကိုယာယီပိတ်လိုက်ကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမယောင်ပြည်နယ်အတွင်းကမြန်မာနဲ့ထိုင်းအလုံသမား1800လောက်ရှိတဲ့ပင်လယ်စာထုတ်လုပ်တဲ့စက်ရုံမှာအလုံသမားတွေကိုဩဂုတ်လ15ရက်နေ့ကကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာကိုဗစ်ကူးစက်သူ290ကျော်ရှိတဲ့အတွက်စက်ရုံကိုယာယီပိတ်လိုက်ရကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပြည်ရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားကြီးရတာဝန်ရဲ့ဦးမင်းဦးကပြောပြပါတယ်
။စက်ရုံမှာအလုံသမားတွေစစ်လိုက်တော့ဟိုဟာစစ်တာပေါ့နော်။ကိုဗစ်စစ်လိုက်တော့တွေ့ရပေါ့။1800ကျော်ရှိတယ်လေအဲဒီစက်ရုံမှာစစ်တာဖေးစားဟိုဟာတွေ့290ကမသိဘူး။အဲဒီကျွန်တော်တို့အမြန်စစ်တယ်ဟာနဲ့ဟိုအန်တီဂျင်တက်ကိစ္စနဲ့စစ်လိုက်တာအဲ့လိုတွေ့ရတယ်။ဆိုတော့အဲဒီ113ယောက်ကတော့သူတို့ခံထမှုကြီးလေ
ဟုတ်ကဲ့
အဲ့မှာသူတို့အဲ့ရနေပြန်လာလို့ပြောတယ်အဲ့ဒီကနေပြီးတော့ဟိုစတွေ့တဲ့သဘောပေါ့နော်အဲ့ဒီတွေ့ပြီးတော့နောက်တခြားလူတွေကူးတဲ့သဘောတင်းကြည့်တာတော့အဲ့ဒီမှာတော့မြန်မာတွေကတော့ရှိတာပေါ့မြန်မာတွေမဟုတ်ဘူးအမှဒီအခြေပဲခြံကတော့ကမ္ဘောဒီးယားလည်းရှိတယ်လေအဲ့ဒီမှာကအဲ့ဒါပင်လယ်ထုတ်တဲ့ဆဲဟုတ်တယ်အေဂန်ဆဲလို့ဆိုတ
ော့လေပင်လ
ယ်ထုတ်တဲ့ဆဲ
အခုလိုမျိုးလူ290လောက်ကိုဗစ်ကူးစက်နေတာတွေ့ရှိရပြီးတဲ့နောက်စစ်ရုံကိုပိတ်ထားလိုက်ပြီးဆက်ဆက်သူတွေကိုဆက်လက်စစ်ဆေးရမယ့်အခြေအနေရှိနေတယ်လို့လည်းဦးမင်းဦးကပြောပါတယ
်စစ်ရုံပိတ်လိုက်တယ်အဲ့ဒီကတွေ့လိုက်တဲ့အချိန်တွေ့ပြီးတော့ငါပိတ်တာလေသူတို့ကဟုတ်
ကဲ့
တွေ့ပြီးတော့ပိတ်လိုက်တဲ့အချိန်မှာလည်းသူကပြောမယ်ဆိုလို့ရှိရင်တွေ့ထားတဲ့လူတွေနဲ့အသူတွေနဲ့ဆက်ဆက်မှုရှိတယ်ပေါ့နော်အဲ့ဒါတွေရတယ်လာအောင်ပါလေဆက်ပြီးတော့လေ
ထိုင်းဝန်ကြီးချုပ်ပရာယွတ်ကျန်ဝီချာအပါဝင်ထိုင်းဝန်ကြီးများအစည်းအဝေးမှာတော့ဒိုင်းနိုင်ငံအတွင်းရှိအနီးအောင်တတ်မှတ်ထားတဲ့ပြည်နယ်တွေကိုဩဂုတ်လ31ရက်နေ့ထိကန့်သတ်ပိတ်ဆို့မှုတွေဆက်လုပ်ထားမှာဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်နေတဲ့ရယောင်ပြည်နယ်လည်းပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အသေးစိတ်လူနာ94,800ကျော်ထိတိုးလာပြီးဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲကူးစက်သူ2,100ကျော်ရှိပါတယ်။သေဆုံးသူကလည်း8,000ကျော်ထိရှိလာပါပြီ။ကူးစက်မှုတွေထဲမှာတော့ရှစ်ပြောင်းလူသမားတွေတောင်းတချီပြီးကူးစက်မှုတွေဖြစ်ပေါ်နေပါရဲ့ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ညနေပိုင်းနဲ့ဒီညနေခင်းအစီအစဉ်ညပိုင်းအစီအစဉ်နဲ့ဒီနေ့နေ့ခင်းအစီအစဉ်တွေကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးဖမ်းယူနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့တိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါဖြင့်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabames လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabames ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabumese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabumese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အဆင်ပြေကြိုးပမ်းနေပါတယ်ရှင
်ဗျူရီမြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။ကျမတို့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ဒုတိယပိုင်းမှာဆက်လက်တင်ဆက်မယ့်အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာတော
့ကလေးကျွန်တော်တို့အမြင်ကတော့ကလေးမျိုးကကဏ္ဍတစ်ခုနေတော့ကျော်သွားပြီလို့မြင်တယ်။အပြည့်အစုံကတော့မြို့လို့မသုံးမနဲ့မြို့နယ်လို့ပြောလို့ရှိရင်လည်းကျန်တဲ့ဟာတွေကလည်းအပိုင်းတွေလည်းကျန်သေးပါတော့အဲ့လိုပြောမှာပဲဗျဟုတ
်ဒါကတော့စကိုင်းတိုင်းကလေးမြို့မှာဒီ COVID-19 ရောဂါကူးစက်ခံနေရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အပြည့်အစုံကိုကြားဖို့ရှိပါတယ်ရှင်တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းထွာတွေကိုတင်ပြချင်ပါတယ်တာလီဘန်တပုံလက်ထဲကျရောက်မဲ့အရေးကိုရင်ဆိုင်နေရတဲ့အာဖဂန်နိုင်ငံဒါတမ်းပေါင်းများစွာကိုအကူအညီပေးဖို့ကုလသမဂ္ဂအဖွဲ့ကအာဖဂန်နစ္စတန်နဲ့ဆက်ပြီးနေလိုတယ်လို့ဆိုပါတယ်။ VOA သတင်းတောက်လီဆာရှလိုင်းဂျနီဘာကသတင်းပေးပို့ထားတာကိုကိုအောင်မြတ်သူကပြောပြမှာပါ။
တာလီဘန်ရဲ့တိုက်ခိုက်မှုကြောင့်တောရွာတွေစီကနေလူတွေထွက်ပြေးလာကြတာမို့အထူးသဖြင့်မျိုးတော်ကဘူးလိုမျိုးပြဒေသတွေမှာကုလအေဂျင်စီတွေဆက်ပြီးနေဖို့တိုင်းစံချရတာလည်းဖြစ်ပါတယ်။ကုလလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရုံပြောခွင့်ရဂျင်လာကီကတော့ကုလသမဂ္ဂအနေနဲ့အာဖဂန်နစ္စတန်ထဲမှာနှစ်ပေါင်း90ကာလတလျှောက်လုံးရှိနေခဲ့ပြီးအခုလည်းဆက်ပြီးရှိနေမယ်လို့ဆိုပါရယ်နိုင်ငံတကာနဲ့ပြည်တွင်းဝန်ထမ်းတွေရဲ့လုံခြုံရေးအတွက်စိုးရိမ်ကြောင်းသူကဆက်လက်ပြောဆိုပြီးအကာအကွယ်ရစေဖို့အနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုသွားပါရယ
်ဟုတ်ပါတယ်အခြေအနေကတော့အတော်လေးမတည်မငြိမ်နဲ့အလင်းအမြန်ပြောင်းလဲနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာပဲဆက်ပြီးရှိနေမှာပါကျွန်တော်တို့အားလုံးဒီမှာဆက်ရှိနေဖို့ဆန္ဒရှိကြပြီးအာဖဂန်ပြည်သူတွေအကျိုးအတွက်ဆောင်ရွက်သွားမှာပါသူတို့ကိုကူညီဖို့ကျွန်တော်တို့ဒီမှာဆက်ပြီးနေမှာပါ
ကုလဝန်ထမ်း920ဟာအာဖဂန်နစ္စတန်ထဲရှိနေပြီး300ခန့်ဟာမြေပြင်မှာကွင်းဆင်းလုပ်ကိုင်နေကြတာဖြစ်ပါတယ်။ကျန်ဝန်ထမ်းတွေကတော့ကိုဗစ်ကပ်ရောဂါကြောင့်အဝေးကနေလုပ်ကိုင်နေကြပါတယ်။ဒီနှစ်မှာကုလလူမှုဝန်ထမ်းရေးရာညှိနှိုင်းဆောင်ရွက်မှုယုံအိုချာဟာအာဖဂန်ပြည်သူ၈သန်းအတွက်ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း156ခုကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထောက်ပံ့ဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ Lucky ကတော့မေလကလေးကစတင်လို့နေစွန့်ကွာထွက်ပြေးမှုတွေမြင့်တက်လာကြတယ်လို့ဆိုပါတယ်။အခုလိုအစုလိုက်အပြုံလိုက်ထွက်ပြေးကြတာမစတင်မီကပူးမျိုးမှာလူ1,000-1,000လောက်အင်ဂျီဆုတ်ခွာခဲ့ရသူတွေလည်းရှိနေပါဗျ။အခုကမှတော့လူထောင်ပေါင်းများစွာဟာမျိုးတော်ကပူးစီကိုအပြေးလွှားထွက်ပြေးနေကြပြီးလူအများစုဟာအိတ်ဖို့နေရာတော့မရှိဘဲအကူအညီပေးရေးလုပ်ငန်းတွေလည်းပုံမခက်ခဲလာပါဗျ။လိုအပ်ချက်တွေနဲ့ပတ်သက်ပြီးအခြေအနေကိုအကဲဖြတ်နေတယ်လို့လည်းသူကဆိုပါဗျ
။လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်နဲ့အကူအညီလိုအပ်တဲ့ဘသူကိုမဆိုတာလီဘန်ရဲ့အပါအဝင်ကျွန်တော်တို့ကူညီပေးမှာဖြစ်ပါတယ်။ဒါကလူသားချင်းဆိုင်ရာအကူအညီရဲ့အနှစ်သာရစီမင်းစည်းကမ်းတွေကိုအခြေခံပြီးဘဲမလိုက်ပဲလွတ်လွတ်လပ်လပ်ဆောင်ရွက်တာဖြစ်ပါတယ
်။အာဖဂန်တွေကနောက်ထပ်အကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ကုလဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းဒီနှစ်တည်းအိုးအိမ်စွန့်ကွာထွက်ပြေးရသူလူ၄သိန်းနီးပါးအတွက်လိုအပ်ချက်တွေကိုစမ်းစစ်နေပါတယ်။ဒီအေဂျင်စီတွေကနေသူတို့ကိုအမိုးကာတကူရီတန့်ရှည်ရေးနဲ့အခြားအကူအညီတွေလည်းပေးနေတာဖြစ်ပါတယ်။ကမ္ဘာစာနာရေးခအဖွဲ့ WFP ကတော့အလွန်အမင်းဆောင်ငတ်မွနေတဲ့လူ၉သန်းအတွက်ဒီဇင်ဘာလအထိအစားအစာတွေတိုးမြင့်ထောက်ပံ့သွားမယ်လို့ဆိုပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းစစ်ဘေးဒဏ်သင့်သူတွေရဲ့နောက်ဆက်တွဲဆိတ်ရောဂါဟာအဓိကလူလူကျန်းမာရေးပြဿနာဖြစ်လာမှာကိုစိုးရိမ်နေပြီးလောလောဆယ်၎င်းတို့အနေနဲ့ဆိတ်ရောဂါဌာန130ကိုထောက်ပံ့ပေးထားတယ်လို့ဆိုပါရယ်။သွေးလူပံတွေနဲ့လူအသေးပြောက်များတဲ့ဖြစ်ရပ်တွေကိုစီမံခန့်ခွဲဖို့ကျန်းမာရေးလုပ်သားတွေကို WHO အနေနဲ့လေ့ကျင့်ပေးနေတာလည်းရှိနေပါရယ်
။ကိုအောင်မြတ်သူပါရှင်။ဆက်လက်ပြီးတော့ဒီအာဖဂန်ကသတင်းတပုတ်ကိုတင်ဆက်မှာပါ။ထိတ်လန့်တုန်လှုပ်တာဝမ်းနည်းတာဒေါသထွက်တာကြောက်လန့်တာတွေဟာအာဖဂန်အစိုးရကြာဆုံးသွားတဲ့အတွက်အမေရိကန်မှာရောက်နေတဲ့အာဖဂန်မျိုးနွယ်တွေခံစားကြရတာပါဂျူလီတာဘိုးသတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင
်ဒီမြင်ကွင်းကအာဖဂန်ကမိသားစုတွေအကူအညီတောင်းခံနေကြတာပါဒဇယ်အိုမာလိုအာဖဂန်အမေရိကန်တွေအတွက်တော့ပြီးခဲ့တဲ့ရက်ပိုင်းတွေဟာစိတ်အားပြက်စရာပ
ါIt's been heartbreaking and
အတဲကွဲတာပါပဲကျမတို့အရန်ဒေါသထွက်ပါတယ
်အမေရိကန်တန်ယုံပိတ်သွားတာကပူးမျိုးကိုတာလီဘန်တွေတင်းသွားတာကိုအဝေးကကြည့်နေရတဲ့ဂဇယ်အိုမာလိုအမျိုးသမီးစာရေးဆရာမစီးပွားရေးလုပ်ငန်းရှင်အဖို့က ူကယ်ရမယ်တလို့ခံစားနေရပါတယ
် Our officers are still processing this
ကျမတို့တော်တော်များများဒါကိုခံစားနေရတော့မှာအာဖဂန်ပြည်သူတွေကိုလုံးဝတစ္ဆာဖောက်သွားတယ်လို့ခံစားရပါတယ
်အမေရိကန်တွေသတိထားမိစေဖို့တချို့အာဖဂန်အမေရိကန်တွေကတော့ပြီးခဲ့တဲ့ပိတ်ရက်အတွင်းဆန္ဒတွေပြခဲ့ကြပါတယ်ပြီးခဲ့တဲ့အနှစ်20အတွင်းတိုးတက်ဖြစ်ထွန်းခဲ့သမျှပျောက်ကွယ်သွားမှာကိုအမေရိကန်အစိုးရနဲ့အဖွဲ့အစည်းတွေအတွက်အလုပ်လုပ်ပေးခဲ့တဲ့မိုဟာမက်ယူဆုဆိုင်လိုလူတွေကစိုးရိမ်နေကြပါတယ
် People never thought of this day will ever come back again
ဒီလိုနေမျိုးပြန်ရောက်လာမယ်လို့လူတွေကမထင်ထားကြပါဘူးအခုလိုရွေးချယ်မခံထားရတဲ့သူတွေပြန်လာပြီးတော့အာဏာရယူတယ်ဆိုတာမျိုးပါအားလုံးကထိတ်လန့်တုန်လှုပ်ကုန်ပါလေ
အာဖဂန်ဒုက္ခသည်တွေကိုအခုညီပေးနေတဲ့နယူးယောက်မြို့ကဖတ်တက်စ်တိုင်ဆိုရင်လဲအစ္စလမ်အစွန်းရောက်ဝါဒီတာလီဘန်တွေအာဏာပြန်ရလာတာကိုလက်မခံနိုင်မှုဖြစ်နေပါတယ
် I haven't slept since
အစိုးရပြုတ်ကြတော့မယ်ဆိုကြတဲ့ကတရေမှမအိပ်ရသေးပါဘူးအခုလိုညှို့လင်းခြင်းမဲ့တာမျိုးပထမဆုံးအကျင့်ခံစားမှုရပါကျမတို့အားလုံးအတွက်စိတ်နှလုံးအညစ်နွမ်းရဆုံးကကျမတို့အလံနဲ့တခြားအလံကိုလဲလိုက်တာပါပဲအဲ့ဒီအလံကိုကျမတို့လက်မခံပါဘူးဒါအာဖဂန်နစ္စတန်ကိုကိုစားပြုမဲ့အလန်းဆိုတာလည်းလက်မခံပါဘူးဒီလိုဆိုးဝါးရက်ဆက်မဲ့အစိုးရမျိုးကိုလည်းဘယ်တော့မှလက်ခံမှာမဟုတ်ပါဘူ
းဒါပေမဲ့လည်းအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်ကတော့ရှေ့ဆက်သွားဖို့လမ်းကတာလီဘန်နေနဲ့အတူလက်တွဲလှုပ်ဆောင်ဖို့ပဲရှိတော့တယ်လို့အမေရိကန်စစ်တပ်အတွက်အာဖဂန်မှာ၈နှစ်ကြာအလုပ်လုပ်ပေးခဲ့တဲ့ Obidullah Sadat ကပြောပါတယ
် All the 50 countries that were helping the Afghan government
Afghan ဆူရကိုကူညီပေးနေတဲ့နိုင်ငံ50လုံးကစဉ်းစားအမှာကဒါက Afghan ဆူရပဲဖြစ်တယ်သူတို့ကစကားပြောကြည့်ပြီးတော့စူးစမ်းဆက်သွယ်ကြည့်ရမှာပ
ါသူတင်တန်းကြောင်းကတော့အနာဂတ်မှာဘာဖြစ်မလဲမသိဘူးလို့ Afghan အမျိုးသမီးတွေအတွက် online စာသင်ခန်းနဲ့အသက်မွေးပညာကျောင်းဖွင့်လှစ်ထားတဲ့ American Virginia ပြည်နယ်ကမိုဇန်ဝဖီအလို့ကိုဇိုင်းကပြောပါတယ
် I just request our international community please
နိုင်ငံကအတိုင်းအတိုင်းကိုတောင်းဆိုချင်တာကစမတိုင်းမိကိုကယ်ပေးပါပြည်သူတွေကိုကူညီပါသူတို့ကိုပြစ်မထားပါနဲ့လို့တောင်းဆိုချင်ပါတယ
်အမျိုးသမီးတွေကိုပညာသင်ကြားခွင့်ပြုမယ်လို့တာလီဘန်တွေကဒီအချိန်ပြောထားပေမဲ့လည်းအရင်တစ်ခေါက်အာဏာရတော့ကတော့ခွင့်မပြုခဲ့ပါဘူးခင်ဗျာ
ကိုငိမ့်ချက်ပါရှင်အခုဆက်လက်တင်ဆက်မယ့်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာလည်းအာဖဂန်ကအခြေအနေတွေကိုကြည့်ရှုကြရမှာပါအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအမေရိကန်တန်ယုံဝန်ထမ်းတွေကိုဘေးလွတ်ရာပြန်လည်ခေါ်ယူတာတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စကိုလည်းအမေရိကန်အစိုးရကခုခံပြောဆိုနေရတာပါမစ္စယ်ကွင်းပေးပို့ထားတဲ့သတင်းကိုမခင်ဖြူတွေကပြောပြမှာပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအမေရိကန်တန်ယုံဝန်ထမ်းတွေကိုဘေးလွတ်ရာပြန်လည်ခေါ်ယူတာတွေလုပ်နေတဲ့အချိန်တည်းမှာပဲအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စကိုလည်းအမေရိကန်အစိုးရကခုခံပြောဆိုနေရပါတယ်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့အတွက်အာဖဂန်မှာအစိုးရတွေပိုအားကောင်းလာစေပြီးလူသားပေးဒုက္ခအချက်အလက်ကျုံလာရနိုင်တယ်လို့ဝေဖန်သူတွေကပြောဆိုနေကြတာပါအာဖဂန်စစ်ပွဲမှာအနှစ်20လောက်ပါဝင်ခဲ့ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့အချိန်မှာတာလီဘန်တွေကအခုလောက်မြန်မြန်ပြန်ပြီးထိန်းချုပ်လာဖို့အမေရိကန်ကမမျှော်လင့်ခဲ့တယ်လို့တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကအခုခံပြောဆိုနေရတာဖြစ်ပါတယ်
။ The president made the determination that it was time to end this war for the United States to get out
အမေရိကန်ပြည်သူ့အတွက်ဒီစစ်ပွဲအဆုံးသတ်ဖို့ချိန်ရောက်ပြီဆိုတာကိုသမ္မတကနေပြီးတော့ခိုင်မာဆုံးဖြတ်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။အာဖဂန်ပြည်တွင်းစစ်ကနေထွက်ခွာပြီးတော့တခြားကမ္ဘာကြီးတစ်ခုလုံးနဲ့ပတ်သက်တဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်ဖို့ဒီအတွက်ပို့ပြီးတော့ရှစ်တိုးအားယူဆောင်ရွက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်မှာဖြစ်ပါတယ်။ဒီအတွက်ပဲလှုပ်ဆောင်နေတာပါ။
Republican အလွတ်တော်မတ်တချို့ကတော့အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိဘိုင်ဒန်အစိုးရကမှကအရင်သမ္မတဒေါ်နယ်ထရမ့်အစိုးရကိုပါဝေဖန်ကြပါတယ်။အာဖဂန်တွေကအမေရိကန်တပ်ဖွဲ့တွေကို2021ခုနှစ်မေလမှာနောက်ဆုံးထားပြန်ရုတ်သိမ်းဖို့သမ္မတဟောင်းဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တယ်လို့သမ္မတဘိုင်ဒန်တက်လာချိန်မှာတော့မေလအစားဩဂုတ်လကုန်မှာပြန်ရုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဝေဖန်သူတွေကတော့ဒီလိုတက်တွေပြန်ရုပ်သိမ်းရေးလက်ရှိအစိုးရရဲ့ဆုံးဖြတ်လှုပ်ဆောင်မှုဟာနိုင်ငံတကာမျက်နှာဆောင်မှာအမေရိကန်အထွတ်မျက်နှာပြက်စရာကိစ္စလို့ပြောပါရယ်အခုလိုအင်အားကြီးနိုင်ငံကတက်တွေဆုတ်ခွာမဲ့အချိန်ကိုပြန်တက်တွေနဲ့အစိုးရတွေကစောင့်နေတာလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ဝေဖန်ပါရယ် Wyoming ပြည်နယ်အောက်လွှတ်တော် Republican အမတ် Liz Cheney ကလည်းအခုလိုဝေဖန်ပါရယ်
And it is going to have ramifications not just for Afghanistan, not just for us in Afghanistan, not just for the war in Iraq.
Afghan people, Afghan people, American people, Kabatawan, American, Akan, and Apomaba, Josadi, Tilabalime, American who below a dietati, change how low yare, Surago, Jambadiga, Titadalu, Kusoye, Mahamedigale, Jamaru, Apo, Akolo, Yamayasura, Mego, Tolani, Jababi. တထောင်996ခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစ္စလာမစ်အစိုးရအစိုးရတာလီဘန်တွေကိုနှစ်ထောင်တစ်ခုနှစ်မှာဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းအခုတစ်ခါမှာတာလီဘန်တွေပြန်ပြီးအားကောင်းလာပြီးအမျိုးသမီးနဲ့တခြားပြည်သူတွေအပေါ်တင်းကြပ်ဖိနှိပ်လာမှာကိုစိုးရိမ်ထိတ်လန့်နေကြတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပြင်ကန်ကပြောပါတယ်။ဒါပေမဲ့အာဖဂန်
ပြောပါတယ
် If they don't and if they're in a position of power and they don't do that
အနာရချင်းမှာဒါကမလုပ်ဘူးဆိုရင်တော့ဒါကအာဖဂန်ကိုနိုင်ငံတကာကဖယ်ချင်ခါတဲ့နိုင်ငံတစ်ခုဖြစ်အောင်လို့လောက်ပါကြပါလိမ့်မယ
်အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုတော့အမေရိကန်10ယောက်မှ9ယောက်ကထောက်ခံတယ်လို့ကမ္ဘာ့ရေးရာရှိကာဂိုကောင်စီကဇူလိုင်လထဲမှာကယူရဲစစ်တမ်းတစ်ခုမှဖော်ပြထားပါတယ်ဒါပေမဲ့လောလောဆယ်တာလီဘန်တွေကမျိုးတော်ကိုအလင်းမြန်သိမ်းယူလာနေတာကြောင့်အမေရိကန်ပြည်သူတွေကြားမှာဒီလိုထောက်ခံမှုပြောင်းလဲလာမလားဆိုတာကတော့သိချာမသိနိုင်သေးပါဘူးရှင
်အခင်ချူချွေးတင်ဆက်ခဲ့တာပါအခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီစကိုင်းတိုင်းကလေးမျိုးဟာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရတဲ့ပထမဆုံးလူနာပေါ်ခဲ့တဲ့မျိုးဖြစ်ခဲ့သလိုအခု COVID တတိယလှိုင်းတန်းကိုလည်းအတော်လေးအလူးလဲခံခဲ့ရတဲ့မျိုးဆိုရင်လည်းမှားမယ်မထင်ပါဘူးအခုတော့ COVID တတိယလှိုင်းတန်းအတန်ငယ်ပြေလျှော့လာပြီဆိုတဲ့အသံတွေကြားနေရတာကြောင့်ဆွဆွရွရွခံနေရကြင်တုန်းက VOA ကဆက်သွယ်မေးမြန်းထုတ်လွှင့်ခဲ့ပူတဲ့ကလေးမျိုးရဲ့အခြေအနေအခုရောဘယ်လိုများရှိမလဲကလေးဗော်လန်တီယာအဖွဲ့ခေါင်းဆောင်တအူးဖြစ်သူကိုမင်းနိုင်စိုးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတင်ဆက်ထားပါရရှင်
။ကိုမင်းနိုင်စိုး VOV နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကိုမင်းဟုတ်ကဲ့ပါဟုတ်ကဲ့ဒီကလေးဗော်လန်တီယာအဖွဲ့ဆိုပြီးတော့ကလေးကကိုဗစ်နဲ့ပတ်သက်ပြီးတော့ Bright Out ကူညီပေးနေတဲ့အဖွဲ့တွေစုပေါင်းညှိနှိုင်းပြီးတော့လှုပ်ဆောင်တဲ့အဖွဲ့ရဲ့ခေါင်းဆောင်တယောက်အနေနဲ့ကျွန်တော်တည်ထားပါတယ်။နောက်ပြီးတော့ကိုဗစ်ပထမလိုင်းမတိုင်ခင်ကလေးကကိုဗစ်အတွက်ကြိုတင်ပြင်ဆင်ပြီးတော့လှုပ်ထားတယ်လို့ပဲလှုပ်ထားတယ်လို့လည်းကိုမင်းနေဆိုနေတယ်လည်းကျွန်တော်စောပိုင်းစကားပြောတာမှကျွန်တော်အဲ့လိုနားလည်ထားပါတယ်ဆိုတော့ကိုမင်းနေဆိုရေကိုဗစ်တတိယလိုင်းတကယ်တိုက်နေတဲ့အချိန်မှာကိုမင်းနေဆိုပြန်ရောက်လာတယ်ကိုဗစ်တတိယလိုင်းအတွက်ကိုမင်းနေဆိုနိုင်တဲ့ဘက်ကပြောလှုပ်နေတယ်လှုပ်ပြီးခဲ့တယ်အခုလက်ရှိကလေးမျိုးရဲ့ကိုဗစ်တတိယလိုင်းကပြီးသွားပြီလားကိုမင်းနေဆိုတတိယလိုင်းကိုကြော်ပြီလားကလေးမျိုး
ကလေးကျွန်တော်တို့အမြင်ကတော့ကလေးမျိုးကကနတခုနေတော့ကြော်သွားပြီလို့မြင်တယ်။အပြည့်အခါကျတော့မြို့လို့မသုံးမနဲ့မြို့နယ်လို့ပြောလို့ရှိရင်လည်းကြံတဲ့ဟာတွေကလည်းအပိုင်းတွေလည်းကြံသေးပါတော့။အဲ့လိုပြောမှာပဲဗျ။ဟုတ်။
ဆိုတော့ကလေးမျိုးပေါ်အနေနဲ့ပြောရဆိုရင်တော့အတိုင်းတာတစ်ခုအထိဒီတတိယလိုင်းကိုကြော်ပြီလို့အဲ့လိုပြောနိုင်ပြီပေါ့
။ဟုတ်တယ်အဲ့လိုကတော့ပြောနိုင်သွားပြီလို့ကျွန်တော်ကတော့မြင်ပါတယ်ဗျ။ဟုတ်။ဘာ
လို့လဲဆိုတော့တတိယလိုင်းမှာကိုကလေးကတော့ခံခဲ့ရတာလေဒါအပြင်ကလေးဆိုတာကဟာလာမြန်မာနိုင်ငံမှာကိုဗစ်လူနာကျွန်တော်တို့2020မတ်လမှာကိုဗစ်လူနာပထမဆုံးစပြီးတော့တွေ့ခဲ့တဲ့ကလေးမျိုးမှာကလေးမျိုးကလူနာကပထမဆုံးမြန်မာနိုင်ငံကိုဗစ်လူနာလည်းဖြစ်ခဲ့တယ်တခါဒီတတိယလိုင်းမှာတော့တော်တော်ကိုပြင်းပြင်းထန်ထန်နဲ့ဟာလာကူးစက်မှုနဲ့ဒီဆိုးမှုနဲ့အများနဲ့များတဲ့အခါကျတော့အခုအချိန်မှာတတိယလိုင်းတန်ကဟာလာကျော်သွားပြီကျော်ပြီလို့ပြောနိုင်တယ်ဆိုတော့ဒါဝမ်းသာစရာပဲဗျာကိုမင်းနိုင်စုံနော
်ဟုတ်ပါတယ်ဟိုတစ်ခါကြည့်လို့ရှင်ကတော့ဝမ်းသာစရာပဲအဲဒါပေမဲ့စိုးရိမ်စရာတွေတစ်ခုရှိတာကတော့ကျွန်တော်တို့မမြင်ရတဲ့ဟာပေါ့နော်သတင်းတွေမှာပတ်နေရတယ်ပြည်သူချင်းတွေပြောနေတဲ့ fourth wave ပေါ့နော်မျိုးနောက်ထပ်မျိုးဝဲတစ်ခုမျိုးစစ်တစ်ခုပေါ့နော်အဲ့ဒါလာနေတယ်ဆိုတာကြီးကဘယ်လိုလဲဆိုတော့ကျွန်တော်လည်းစိုးရိမ်စရာရှိရပေါ့နော်ဘာလို့တတိယအလိုက်မှာကျွန်တော်လူတွေခံထားတဲ့အတွက်ကြောင့်ပေါ့နော်အဲ့လိုဟုတ်ဟုတ်အဲ့လို
နည်းဆိုရ
ပါလေပြီးတော့
ဟုတ်ကဲ့
အပြတ်ကျော်တယ်လို့ပြောလို့လေမရနိုင်ဘူးလို့ကျွန်တော်ပြောချင်တာလေးကတစ်ခုရှိသေးတယ်ဗျာဒီလား
အဲ့
ပထမတော့အပီစီမကျော်နိုင်တာပေါ့နော်အဲ့ဒါကြံတာပါကြံတာလဲဆိုတော့ကျွန်တော်တို့ဒီလူကိုဗစ်ကတော့ ကျွန်တော်ကလေးမျိုးတွေရှိတဲ့လူတွေအားလုံးကိုကူပြီးပြီပေါ့နော်ကူပြီးပြီဆိုတာသူကနှစ်မျိုးနှစ်ပိုင်းခွဲပြီးမှကျွန်တော်အနေနဲ့တော့မြင်တာပေါ့နော်ဒါဆိုဟာဆရာဝန်တွေကိုလည်းကျွန်တော်ပြီးဆက်ရအောင်ပြီးကြည့်တာဒါပါကြောင်းလဲပေါ့အဲ့လိုမျိုးမိကြီးကလည်းရှိသေးဗျအဲ့ဘယ်လိုမျိုးလဲဆိုတာကျွန်တော်တို့ကလေးမျိုးတွေမှာလူတိုင်းလူတိုင်းကတော့ဒီကိုပဲပိုးပါပေါ့နော်ထိတွေ့ခံထားရပြီးပြီလို့အဲ့လိုပြောလို့ရသွားပြီဘာလို့လဲဆိုအားလုံးကွန်တက်ဖြစ်သွားတဲ့အတွက်ကြောင့်မို့လေအဲ့ဒါဟိုမှာဟိုတချို့တလေကတော့ဒီယောဂလက္ခဏာတွေပြဟိုပြီးလို့ရှိရင်ဆေးလို့ရှိရင်လည်း positive တွေဖြစ်ပေါ့နော်အဲ့လိုမျိုးတချို့တွေတည်သွားတယ်တချို့တွေကြုံလွန်သွားတယ်အဲ့လိုမျိုးတွေနဲ့ဆိုရင်ဒါပါဆိုပါပြောအဲ့လူတွေကတော့ဟိုတည်တဲ့သူတွေတည်ပြီးဝေဒနာခံရတယ်လည်းခံရမယ်တချို့တလေကြတဲ့အခါကျတော့ကိုယ်ပဲပိုးကတော့ဝင်တယ်သို့တော့သူ့ရဲ့အင်မျိုးကကောင်းတယ်ကိုခံအားကောင်းပြီးခါကျတော့တိုက်ရင်တိုက်ရင်လည်းသူကဟိုဘယ်တော့မှ positive မဖြစ်ဘဲနဲ့ဒါကြီးကပြီးသွားပါဘောနော်အဲ့လိုမျိုးလူတွေဥပမာပြကျွန်တော်လူလူဘောနော်ကျွန်တော်ဆိုလို့ရှိရင်ဆက်တခါရှိပြီးဆက်တာအဲလုံးဝတခါမှ positive လည်းမပြောက်ဘူးရေဟိုကိုကိုမျိုးဖြစ်လာဆိုလည်းကိုပဲလည်းမဖြစ်ဘူးအခုကကျတော့ positive တွေနဲ့လုံးထွေးမှလုံးလုံးနေရပဲဒါပေမဲ့ကိုဘက်ကတော့ပူချိန်ပြီးကျွန်တော်ကူရေ
အင်းဒါဆိုတော့တော့ချက်ဒီပလိုက်တာဖွင့်နေလို့ရတယ်ဆရာတော့ကျွန်တော်တို့လက်ရှိအချိန်ကြီးဆိုရင်ဟလာကိုဗစ်တတိယလိုင်းကိုပဲအဓိကပြောချင်အောင်ပေါ့နော်ပထမလိုင်းဒုတိယလိုင်းမှာ
ဟုတ်ကဲ့
ဒါတော့ရှိတယ်ဆိုတော့တတိယလိုင်းတော့မများဘူးဆိုတော့ကျွန်တော်တတိယလိုင်းကိုပဲအရင်ဆက်လိုက်ကိုဗစ်တတိယ
ဟုတ်တယ်တတိယလိုင်းဟုတ်ဟုတ်
ဒီကလေးမျိုးတစ်မျိုးလုံးအနေနဲ့ပေါ့နော်ကူးဆက်တဲ့လူ
တ
ည်ဆုံးနေလူခံမှန်းကြီးပေါ့ဖျက်ညင်းခံမှန်းကြီးဘယ်လောက်လောက်ရှိမယ်လို့ကိုမနိုင်ဆိုတည်ထားလိုက်
ခမန်းကြီးဆိုလို့ရှိရင်သူတို့ဘယ်လိုကောင်းမလဲဒီဒီတန်တရာလို့ပဲသုံးလိုက်ကြဆုံးတယ်နော
်ဟုတ်ကဲ့
အဲဒါလိုမျိုးပြောရလို့ရှိရင်ကိုပစ်ချောက်မို့လို့ဆွဆွဲရမလို့မျိုးလူတီရတော့လူ၆ဟာချက်လို့တီသွားတယ်ထင်တယ်အဲ့လိုတော့ပါလေအဲ့လားအဲ့ဒါကလေးမျိုးပေါ်အချိန်ကြီးတော့ပေါ့နော်မြို့နယ်ကိုတော့မှမပါသေးဘူးပေါ့အဲ့လိုတော့
ဆောင
်းဝင်ချင်တော့ဟုတ်တယ်အတိအကျတော့မရဘူးကျွန်တော်တို့အများအားလို့လို့ခံမှန်းနေပဲတော့ကြရတာပေါ့နော
်
အဲလိုသွားတယ်အဲတော့မှဟို
ကိုမင်းလေးဆိုကဟိုသတိထားပြီးခွဲပြောတာကျွန်တော်လည်းသတိထားမိတယ်မြို့ပေါ်ရယ်ကလေးမျိုးရယ်ဂျာတိချုပ်
နေ
တာပါဆိုနေပေါ့နော်ဟု
တ်ကဲ့ဟုတ်ဟုတ်ဟုတ်ဆို
တော့ကျွန်တော်တို့အခုမြို့ပေါ်အကြောင်းပဲခဏတစ်ဆတ်တက်လိုက်အောင်ပြီးတော့မှတခြားနေတွေအချင်းတွေကျွန်တော်ဆက်လိုက်ကြမယ်ဆိုတော့မြို့ပေါ်
ဟုတ်ပြီဟုတ
်ကလေးမျိုးမှာကိုမင်းလေးဆိုပြောသလိုဟလာတတိယလိုင်းကပီလူပီဂာနီပီပီလားဆိုတဲ့အခြေအနေမျိုးပေါ့နော်ဒီလိုမျိုးရှိနေတဲ့အခြေအနေကပြောရရင်တော့ကုရရော့သွားပြီဟလာအသက်ဆုံးပါသူရော့သွားပြီဆိုတဲ့အခြေအနေကိုကျွန်တော်တို့အဓိကပြောကြတာပေါ့နော
်ဟော
ဒီလိုမျိုးဟလာကုရရော့သွားတယ်အသက်ဆုံးပါသူရော့သွားတယ်ဆိုတာကဂါဝေရီကုတရီဆောင်းလျှောက်ရီအဲ့ဒါတွေကောင်းလို့လားဘာကြောင့်ရော့သွားတယ်လို့ကိုမင်းနဲ့ဆိုတုံ့တက်လဲ
အဲ့ဒီကိုပဲပြန်သွားလို့ရှင်ကျွန်တော်တက်ငါပြောနေစကားကိုပဲပြန်ဆက်သွားဟုတ်လို့ဆိုတာကျတော့သူကအဲရော့သွားတဲ့ကြောင်ရင်းလာတယ်လေဟိုနှံ့အောင်ကူးပြီးဆိုတဲ့ခါကျတော့လေသူကူးပြီးတဲ့အချိန်မှာတချို့တလေရတဲ့ဒူပီတံမီနဲ့ခံသွားတယ်တချို့တလေရကျတော့လေလူလဲခံပြီးမှဖြတ်လိုက်ပြီးအဲ့ဒီတွေ့ကြောင်မလို့ဒါတော့တပိုင်းအဲကန္နာသုံးခုနဲ့ပြီးမှာပေါ့နော်ပြီးတာပေါ့နော်အင်းပြီးသွားတာကအဲ့ဒီလိုလိုမျိုးဟိုဒူပီတံမီနဲ့ဖြစ်သွားတယ်ပေါ့ positive မှာမဖြစ်တဲ့ကောင်ရယ်ပြီးတဲ့ခါကျတော့အလူလဲလဲဟိုကြော်ဖြတ်ပြီးမှလေဝေးလာခံစားရင်းမှမသိဘဲနဲ့ဟိုလုံမြောက်သွားတဲ့ကောင်ကြီးရယ်ပြီးတဲ့ခါကျတော့ပြီးသွားတဲ့လူကြီးရောခုနော်အဲ့လိုသုံးမျိုးခွဲလိုက်မှတင်နေအဲ့လိုလူမျိုးမှလူတယ်ပေါ့တော့
ကျွန်တော်ပြောရရင်ကိုမင်းနဲ့ဆိုပြီးအဲပြီးတော့ပြောရရင်တော့ကူးစရာလူမကြံတော့လူပေါ့
အဲ့ဖြီလေးရဲ့ဘက်မှာသွားလာအဲ့ဒါမှကူးစရာလူကြံတချို့တလေကကျတော့ကျွန်တော်သိတာတော့တဲတဲလေးဟိုအပြက်မကူးတော့မဟုတ်သေးဘူးလို့ပြောတဲ့အကြောင်းကပါလဲဆိုတော့တချို့တလေကကိုယ့်ဘက်ကိုကြောက်ပြီးမှအိမ်ထဲမှာအိမ်ထဲပေါင်းပုံးနေတဲ့ body set တွေရှိတယ်
။ဟုတ်ကဲ့
ပြောချင်တာလေ
းဟုတ်ကဲ့
အဲ့အဲ့ body set တွေကိုဘာဖြစ်မလဲဆိုတော့ဟိုစိုးရိမ်စရာရှိသေးတယ်ဒါသူတို့အတွက်နောက်ထပ်လာဦးမလားဆိုတော့တွေးရတာပေါ့နော်အဲအဲ့လားတော့မလို့ပြီးလူပြီးချင်းလေးဆင်ပါတယ်လို့ကျွန်တော်ပြောတာ
ဆိုတော့ဟလာမျိုးပေါ်မှာလည်းပဲကိုမင်းလည်းဆိုခုနကပြောသလိုငိုတော့အိမ်ထဲမှာနေတော့ကနောက်ပိုင်းဟိုပထမဆုံးကအိမ်ထဲမှာနေကူကနောက်ပိုင်းမှာနည်းနည်းလေးဆိုတော့ဟလာသူကပေါ့သွားတော့ကူးတာလေဟိုကလေးမျိုးရဲ့ပုံစံကျင်ဇာတိထုတ်ဆက်တွေမှာဒီမှာကူးလာတဲ့လူတွေရှိတယ်ဆိုတော့အဲ့ဒီကလေးမျိုးပုံဝန်းကျင်ဒေတာတွေအခြေအနေကကိုမင်းလည်းဆိုဘယ်လောက်ထိတည်ထားလဲဘယ်လောက်ထိစိုးနေလဲအခု
ဘယ်လောက်ထိစိုးနေလဲဆိုရှင်အဲသူက sure kaung ne ho pyo a ain bon bon alo ai ya ba ko ba song phyet chin a song phyet bon no di kisa lo di no sure kaung ne so la le sure so la pyo ma bro bi ku bi le lo mi yin ga ai ya so kaung ku bi le ne ba twa lai ma a lo myu le twa ma ro tu ga ko phyet ga lu yi thu la tait tiye nyam ma wong ne a ko lo lu di ho ku de no သို့တော့လူကြီးပါတဲ့နေရာကြောင့်ဖြည်းဖြည်းချင်းတင်ပြီးမှတင်အဲ့လိုထည့်ပြီးမှကူးပါလေအဲဆိုတာကြတော့ဖြည်းဖြည်းချင်းကူးတယ်ဒါပေမဲ့အဲ့ဒါကိုဆိုးတယ်လို့မှတ်လို့လည်းမရပြန်ဘူးဘာလို့လဲဆိုတာကြတော့ကိုဘက်ကကြောက်ရလားဆိုရင်မဟုတ်ဘူးအဲ့လိုဖြေရမှာကိုဘက်ကြောက်သေးတယ်ဆိုတာတကယ်တော့ကျွန်တော်အမြင်ရဆိုရင်ရှင်းရှင်းပဲကိုဘက်ကြောက်မသေးဘူးလူကြီးလို့ပဲကျွန်တော်ပြောမှာအဲ့လိုမျိုးပြောလို့ရှိရင်လေကိုဘက်ကြောက်လူကြီးသေးတယ်ဆိုရင်ညံ့လို့လို့ပဲပြောမှာကျွန်တော်ကတော့အဲ့လိုပဲပြောမှာ
ဘလူကြောင့်
များလဲဆိုခင်ဗျာ
ဘလူကြောင့်များလဲကိုမနေ့ဆိုတော့ဘလူကြောင့်အဲ့လိုပြောတာလဲ
ဘာလို့လဲဆိုတော့အခုကဟိုကုတနီးကြီးကလည်းဒူရူ HO ကနေမှအချိန်လုံးသူတို့ daily update သူတို့ထွက်နေတယ်ဒီကိစ္စကိုလေကိုဗစ်နဲ့ပတ်သက်ပြီးခါကြတော့ဒါပြီးတော့ဟိုကျွန်တော်တို့ကလေးမျိုးကဆရာဝန်လေဆိုကျွန်တော်ကနည်းနည်းဟိုဒီကိစ္စအကြောင်းပြောတာမဟုတ်ဘူးဒါအမှန်တရားကိုပြောကျွန်တော်ပြောတာကလေးမျိုးပေါ်မှာရှိတဲ့ဟိုကလေးမျိုးနဲ့ကင်ကြွယ်ပြီးကုသွားတဲ့ဆရာဝန်တော်တော်များများကိုပဲကုတဲ့ဆရာဝန်တော်တော်များများကိုပဲကိုဘလို့ကိုပဲနဲ့ပတ်သက်ရင်ဘလို့ကုတာမယ်ဆိုတာသူတို့တော်တော်ကြီးကိုကိုကျွမ်းကျင်တာအဲ့လိုသူနာပြုတွေလေ
ဟုတ်ကဲ့
အဲ့ဒီအတွက်ကြောင့်မလို့မတင်သင့်သူဘလို့ကောင်းလဲကိုပဲဖြစ်သူရဲ့ဆိုရှင်သူတို့ဘလို့လောက်မယ်ဆိုသူရဲ့အတွက်မတည်တာများတယ်ဟိုဘလို့ဆိုတာထုတ်ပြန်တဲ့တိုင်းပဲကိုပဲဖြစ်လို့တည်တယ်ဆိုတာကလေ900ခိုင်နှုန်းတော့မရှိဘူးဆိုတာတကယ်မှန်တယ်နော်ဟဲ့လား
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါစနေတကြအခုခွင့်ရလို့ရှင်အဲ့လိုမသိဘူးအခုရွာဖြစ်တရားကျတော့မစိုးဘူးလို့ကျွန်တော်ပြောချင်တာပါလဲဆိုတော့သူတို့ဖြစ်တယ်ဖြစ်လို့ရှိရင်လေသူတို့ရဲ့ရှိမှာစားဖြစ်ဘယ်လိုကောင်းလဲဘယ်လိုလုပ်ဘယ်လိုကိုင်းဘယ်လိုကုဆိုတဲ့ဟိုတက်ကျွမ်းတဲ့ဆောင်ဝင်ရှိသွားပြီလေ
ဟုတ်ကဲ့
အဲ့ဒါဒီကိုကျွန်တော်တို့ဆိုလို့ရှင်အခုဖိပါကလင်းတဲ့ဒီမိုးနဲ့ရွာဖြစ်တွေချိတ်ဆက်နေပြီခုလေအဲ့လိုလုပ်လိုက်တဲ့သူတို့ကဘယ်မှာကုရမယ်ဘယ်လိုကုရမယ်ဆိုတဲ့လမ်းတွေပွင့်သွားတဲ့ကြောင့်မို့သူတို့က
ဟို
မစိုးဘူးလို့ပြောမှာ
အဲ့လိုရှိကျွန်တော်နဲ့ကိုမနေဆိုနဲ့ပြောနေတဲ့အချိန်နေမှာဟလာကလေးမျိုးပေါ်ရေနောက်ကလေးနဲ့ကလေးပဝင်ချင်းကဒီတာတွေပေါ့နော်အဲကြီးရွာကြီးစတဲ့အဲ့ဒီဒီကိုဗစ်တတိယဆောင်ပတ်သက်ပြီးတော့အဓိကလိုအပ်ချက်ဆိုရင်ဘာဖြစ်မှာလဲဆို
အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုလို့ရှိရင်ကတော့ကိုဗစ်ကိုဘလို့ရင်ဆိုင်ရမယ်ဆိုတော့ HE နဲ့ပဲဆိုင်မယ်ဆိုတော့ HEP နဲ့ပဲဆိုင်မယ်အပြုကတော့သူတို့ကျမ်းမာရေဘလို့ပေါ့မလဲအဲအဓိကလို့ပြောလိုက်တာ ਨੇ အဓိကလည်းဟိုဟာဘိုင်းနဲ့တွားလို့လဲဆိုချင်းဟိုကျွန်တော်ပထမနဲ့အဓိပတိပစ္စည်းအုပ်လို့တွားဖြစ်မှာကိုဘောလို့ဆိုတော့အားလုံးကလေးဦးဆိုတော့အဓိပတိနေနေလေ
အေးဘောဟုတ်ပါ
ဘောပါမယ်ဆင်းလို့ဆို
ဟုတ်ပါဟုတ်ပါအဲ့လို
ပဲဘောတော့အဲ့ဒါဆိုအဓိကတော့အဓိကပဲအေးကောင်းပြီအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့အခုကုနာလူကိုသူတို့ပြောတယ်အောက်ဆီဂျင်ကတော့ဒါအဓိကအရေးကြီးဆုံးပေါ့နော်နောက်ကကုနာလူတွေရဲ့ဟလာလိုက်နာမှုကာဝေးဟိုကိုဗစ်မကူးအောင်ဒီထဲထိုင်တဲ့နေရာမှာလိုက်နာမှုပိုင်းလားတာဝန်ရှိတဲ့လူတွေရဲ့ကြက်ကြက်မမှန်တာမှုအပိုင်းလားစသည်အားဖြင့်ပေါ့ကျွန်တော်အဲ့လိုမျိုးလေးခွဲပြီးတော့များဘယ်လိုရှိမလဲဆိုတာလေးသိချင်တာ
လိုက်နာမှုအပိုင်းလို့ပြောလို့ရှိရင်ကတော့ကျွန်တော်တို့ prevention ဘက်ကိုတကဘာလုံးနဲ့မနိုင်ပါဘူးဒီကိစ္စမနိုင်လို့မို့ကာဝေးရေးဘက်ကမနိုင်လို့မို့အမေရိကန်ဆိုလဲဖိတ်ချတာလေ open hand နဲ့ပဲသွားတာကျွန်တော်တို့ဇီမာလဲကိုဗစ်နဲ့တူတူမှဖြစ်လာတာပဲပြောရလို့ရှိရင်ဟောလေအဲကိုဗစ်ကကိုဗစ်ကိုကျွန်တော် response တုံ့ပြန်တဲ့ဘိုင်းကိုပဲသွားမယ်အချိန်တိုင်းကိုဒီဘိုင်းကာဝေးမှုဘိုင်းကိုမသွားတော့ဘူးကျွန်တော်တို့တုံ့ပြန်တဲ့ဘိုင်းကိုပဲသွားမယ်အဲတုံ့ပြန်တဲ့ဘိုင်းကိုသွားတဲ့အခါကျတော့လိုက်နာမှုဆိုတာကဘယ်လိုတုံ့ပြန်ရမယ်ဆိုတဲ့စကားကိုလိုက်နာမှာဒါပဲအဲဒီဘက်ကိုသွားတော့မယ်အဲအဲ့လိုသွားတဲ့အချိန်မှာအဲကိုဗစ်ကဝုန်းငနဲ့ကူးတယ်ဆိုလို့ရှိရင်သိကြတယ်အဆုံးရှုံးမှုများတယ
်
ဒါလေဘာလို့လဲဆိုတော့ဥပမာပြင်အင်တီလုံးမှာလူ9ယောက်ဆီက9ယောက်ဆုံးချားတယ်ဆိုတော့ကိုကလည်းသူ့ကိုမကယ်နိုင်တဲ့သူတို့ဟိုတယောက်ယောက်ကတော့ဆုံးပြီလေဟုတ်တယ်မလားအဲ့လိုမျိုးပဲလူ9ယောက်ကတယောက်ပြီးမှတယောက်အစင်တိုင်းလေးချားတယ်ဆိုလို့ရှိရင်သူတို့ဘယ်လိုကောင်းမလဲဘူးမှမသိတော့ဘူးသိရမလားတယောက်ကိုတယောက်ဆောင်းချက်ပြီးမှခေါ်သွားမှလေအဲ့အဲ့တဘောပဲအဲ့ဆိုတော့ကျတော့ကျွန်တော်တို့ဖြည်းဖြည်းချင်းဟွာလို့အောင်ကုသမှုဖြည်းဖြည်းချင်းဖြစ်သွားအောင်ဘုဒ္ဓစီချမ်းတာတို့လက်စီတာတို့မတ်စတတာတို့အဲ့ဒါတွေကိုလည်းကျွန်တော်တို့ကတုံ့ပြန်တဲ့အထဲမှာပြန်ထည့်ပြီးခါကျတော့လိုက်နာမှုပေါ့နော
်အဲ့ဒါဟုတ်ကဲ့
အဲ့ဒါအဲ့လိုမျိုးစူးစမ်းလို့ဆောင်တာဒါရီအပူလို့မှုရဲ့ ဦးသက်စီဖြန်းမယ်ဘတ်စကမယ်အမြဲတမ်းဟုတ်တယ်နော်အပူရှိရင်လက်စီမယ်ဒီကိစ္စကဘာလို့လဲဆိုရှင်ကိုကမကူဘူးဆိုရင်တော့မှဘတော်တဆကိုကကေဒီလောက်ခွဲတဲ့လူဆိုသူများသူများစီမရောက်တော့ဘူးလေဟုတ်တယ်မလားဒါဆိုကကြတော့
ဟုတ်
အဲ့ဒါလုံးဝမချော့ချာလဲရလည်းမြင်တယ်
ဟုတ်ဟုတ်ဒီလိုစီကိုမင်းနဲ့ဆိုလို့စီမှာရောအခုဒီကောက်ွယ်စီထိုးတဲ့ဒီစဉ်စားပြီလား
ကောက်ွယ်စီထိုးတဲ့စီစဉ်ထိုးနေကြတယ်ဗျဟုတ်တယ
်ဘယ်သူတွေစား
တော်လေးထိုးနေက
ြဟုတ်တယ်ရွေးစား
တော့ပိုးပွားရထိုးနေတယ်လို့သိရတယ်ကျွန်တော်သိရဟုတ်ဟုတ
်ဟုတ်ပြီဟုတ်ပြီအားလုံးတက်တော့မဟုတ်သေးဘူးပေါ့နော
်ဘာထားလို့ကောင်းကောင်းလားကျွန်တော်မကြားသေ
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုမင်းနိုင်ဆိုဟလာကိုဗစ်ကိုကလေးကိုကိုဗစ်လာတော့မယ်ဆိုတာမတိုင်ခင်ကလေးကကျင်ခဲ့တဲ့လူဟလာပထမဦးဆုံ
း
ကိုဗစ်ကပေါ်ခဲ့တဲ့မြို့မှာစပြီးတော့ရင်ဆိုင်ဖို့အတွက်ပြင်ဆင်ခဲ့တဲ့လူတွေပါလေဒီနေရာလိုက်အခုတတိယလိုက်မှာလည်းပဲကျင်တတ်တာခဏလေးပြတ်သွားပြီးတဲ့နောက်ပေါ်လာတဲ့ဆက်လုပ်တဲ့ဒီလူမျိုးတောက်ဆော့ပေါ်လာတဲ့လူတယောက်အနေနဲ့မြန်မာနိုင်ငံမှာကိုဗစ်တတိယလာကျော်ဖို့အတွက်ဘယ်လောက်အထိကိုမနိုင်ဆိုအကောင်းကြီးဖြစ်နေထားပါလေ
ကျွန်တော်ကတော့အကောင်းမြင်ပြီးမှမျော်လင့်တယ်ဆိုရှင်တနိုင်ငံလုံးဒီပထမပြောခဲ့တယ်လို့ပဲလူတန်းစိတ်အကုန်လုံးကိုကုခံမှာကုကကုကကုရဲ့လူတိုင်းကဟို positive ဖြစ်သည်ရှိဖြစ်ချင်မှာဖြစ်နေမှာကျွန်တော်တို့လူမျိုးတူပြီးသားမိကောင်လည်းရှိနေမယ်အဲ့ဒီအတွက်ကြောင့်မို့လို့ဘုံငနဲ့မကူရအောင်ပေါ့နော်အကောင်းဆုံးအနေနဲ့ပြောချင်တာကတော့ဒီ prevention ဘိုင်းနေပေါ့နော်လက်စီမတ်တက်ဒီခက်ခွန်ဝါနေပါအဲ့လိုမျိုးဟာတွေကတလျှောက်လုံးလှုပ်သွားမယ်ဆိုလို့ရှိရင်ဖြည်းဖြည်းချင်းကူးပြီးလို့ရှိရင်မတည်စင်တာတွေမတည်ဘူးအဲ့ဒီမှာမတည်စင်တာမတည်ရအောင်ဘာလုပ်ရမလဲဆိုရှင်ကျွန်တော်တို့အဲ့ဒါကလေဟိုအကောင်းမြင်ဘက်ကပဲကျွန်တော်သွားတော့
မယ်နော်ဟုတ်က
ဲ့အဲ့ဘာလဲဆိုတော့အရေးကြီးဆုံးအချက်ပဲအဲ့ဒါတအားအရေးကြီးပါတယ်ဘာအရေးကြီးလဲဆိုတော့ကျွန်တော်ကျမ်းမာရေးပညာရှင်တွေကိုအတက်နိုင်ဆုံးပေါ်ပစိကကြပါဘူးနော်စိကချင်းကစိကလို့ရတဲ့ဒီလန်းနဲ့စိကပြီးမှသူတို့ဇာတ်လေးရယ်ကုသခံယူပြုဆောက်ရှောက်ခံဆောက်ရှောက်ဘယ်လိုကောင်းမလဲကုသခံဆောက်ရှောက်ခံကြပါဘူးနော်အဲ့ဒါဆိုလို့ရှိရင်ပြေးကြတယ်ကျွန်တော်တို့နိုင်ငံဆုံးရှုံးမှုနေသွားမယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့လို
ဟုတ်ကဲ့ပါခုမင်းနိုင်စုခုလိုမျိုးစက်တမီယံဝင်ပြတဲ့အတွက်ခြေနေရှင်းပြတဲ့အတွက်ဒီဝေကျေးဇူးတင်ပါတယ်ခုမင်းနိုင်စုလှုပ်ဆောင်နေတဲ့လူတွေဒီဘေးရနဲ့ကင်းကင်းနဲ့အောင်မြင်ပါစေကြာကလေးမျိုးသားဘက်ကမြန်မာနိုင်ငံလုံးလည်းပဲကိုဗစ်တရားဆိုင်ကနေမကြခင်မှာကင်းဝေးပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဟုတ်ကျေးဇူးပါဘော
ဒါကတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတင်ဆက်မှာပါမြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုပေးဖက်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနှံရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ချဖို့ဗြိတိန်နိုင်ငံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနီကတကယ်ပိတ်ဆွေးနွေးတာမှာဒီကိစ္စကိုအလေးထားပြောဆိုခဲ့တာလို့လည်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီးဂျိမ်းစ်ကာရကီကပြောပါတယ်။ကောင်စီအဖွဲ့ဝင်တွေကာကွယ်ဆေးနဲ့ကာကွယ်ဆေးထိုးနှံရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့အပါအဝင်နိုင်ငံတကာမိတ်ဖက်ကုလသမဂ္ဂတို့နဲ့ပူးပေါင်းပြီးမြန်မာပြည်သူတွေအတွက်ကာကွယ်ဆေးရအောင်ဆောင်ရွက်မယ်အကြောင်းလဲဗြိတိန်သံအမတ်ကြီးကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တွေနဲ့အမေရိကန်မဟာမိတ်တွေကိုကာဘူးနိုင်ငံတကာလေဆိပ်ကနေလေယာဉ်နဲ့ခေါ်ဆောင်ခဲ့ထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်နဲ့တာလီဘန်ကြားအဆက်အသွယ်ရှိနေတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေကအင်ကာနီမှာပြောပါတယ်။ကာဘူးလေဆိပ်ကိုသွားတဲ့အရက်သားတွေလုံခြုံစိတ်ချမှုရှိရေးအတွက်တာလီဘန်ဘက်ကဂရိကဝတ်ရထားတယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကပြောပါတယ်။အာဖဂန်စစ်တပ်မြန်မြန်ဆန်ဆန်ပြိုကွက်သွားရတာဟာအာဖဂန်အစိုးရခေါင်းဆောင်တွေမှတာဝန်ရှိကြောင်းမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကဖြစ်တင်ဝေဖန်ပါတယ်။နေတိုးမဟာမိတ်တပ်ဖွဲ့တွေအနေနဲ့စစ်တင်နှံ့နေပြီးတဲ့အခါမှာဘလို့လုံးတင်နေဆိုတာကိုအခုဖြစ်ရကနေသင်ခန်းစာယူဖို့လဲသူကပြောပါတယ်ရှင်။နတ်သင်ကြီးထိုက်ပါဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနေ6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါရှင်ညပိုင်း VOA မြန်မာပိုင်းရဲ့
Radio Yotan Season Uro, Yamasano Jena, Go Nagani, Senai Martin Samamu, Samyo, Chishu, Nasin Jabashu, Dignamene Season Tolo Yemugaro, Goyemoma, Engineer Garo, Jimmy Cookne, Zuberu Chibarishu, Jamaga, Engineima, Buim Yamawai Season Go, Nasin Chishu Apejare, Kabat Luaga, Break the Alungu, Jisu to Jamare, Yamapidu Dida Alo, BND Etuetugani, Kingwe Jabazi, Lu Sumugang, Damarishu, Shilan Chamni Jabazi.
This program